Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VW American တန်ရဲ့2020ခုနှစ်အောက်တိုဘာလ6ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလမီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးပါမယ်ရှင်ကမ္ဘာတဝန်းခန့်မှန်းကြီးလူ10ယောက်မှတယောက်နှုန်းကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြင်းရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ် WHO ရဲ့ခန့်မှန်းချက်တွေအရကမ္ဘာလူဦးရေရဲ့10ရာခိုင်နှုန်းရောဂါကူးစက်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အရေးပေါ်ကျန်းမာရေးအစီအစဉ်ကြီးကမိုက်ကယ်ရိုင်ယန်နာတင်းနလာနေကပြောပါတယ်ဒီခန့်မှန်းချက်အရတကမ္ဘာလုံးအတိုင်းအတာနဲ့ရောဂါကူးစက်နိုင်ခြင်းသန်း860ကျော်ရှိပြီးဒါဟာအခုလက်ရှိကူးစက်သူအရေအတွက်ထက်အဆပေါင်း20လောက်ပိုပြီးတော့များပါတယ် Johns Hopkins Coronavirus သုတေသနစင်တာစီးရင်တွေအရလက်ရှိတကမ္ဘာလုံး Coronavirus ကူးစက်သူ35သန်းရှိပြီးသေဆုံးသူက1သန်းကျော်ရှိပါတယ်ဥရောပတလွားဂျာမနီနိုင်ငံမှာတနင်္လာနေ့ကအထိကူးစက်သူ3သန်းကျော်ရှိပြီးဗြိတိန်မှာ5သန်းနဲ့ Spain မှာ8သန်းကျော်ရှိပါတယ် American နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းသူသဖြင့်အနောက်ပိုင်းနဲ့အနောက်မလေပိုင်းပြည်နယ်အတော်များများမှာယောဂကူးစက်မှုနှုန်းတိုးလာတယ်လို့ Washington Post သတင်းစာကဖော်ပြပါဗျ။အခုထိနိုင်ငံတွင်းကူးစက်မှု 9.4 သန်းကျော်နဲ့သေဆုံးသူက 2,000 နီးပါးရှိပါတယ်ရှင်။မလေးရှားမှာ COVID-19 ကူးစက်မှုနှုန်းမြင့်တက်လာတဲ့အတွက်အစိုးရရဲ့ကာယောဂထိန်းချုပ်ကင်တွေပုံတွေနဲ့ပတ်သက်ပြီးတော့ကွာလာလမ်ပူမြို့ကန်တွေမကြည်မနှံဖြစ်နေကြပါတယ်။နိုင်ငံရေးယောဂကူးစက်တဲ့နှုန်းတိုးလာတယ်လို့ဝန်ကြီးချုပ်မွေးဒင်းယာဆင်ကိုတိုင်လည်း COVID-19 ကူးစက်ခံထားရတဲ့အစိုးရဝန်ကြီးတူနဲ့ထိတွေ့ခဲ့တာကြောင့်တိကျခွဲပြီးတော့အနေထိုင်နေရပါတယ်လက်တလောမလေးရှားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလှိုင်းတင်နေကြုံတွေ့ရဖို့ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကသတိပေးထားပါတယ်ဖိလစ်ပိုင်မှာဒီကနေ့ COVID-19 ကူးစက်သူ 2,000 ကျော်နဲ့သေဆုံးသူ 25 ယောက်ရှိတဲ့အတွက်ဒါဟာ 15 ရက်အတွင်းမှာအသေးပြောင်းနှုန်းအနည်းဆုံးဖြစ်ပါတယ်ဖိလစ်ပိုင်ကအခုထိကူးစက်သူပေါင်း 3,260,000 ကျော်နဲ့အရှေ့တောင်အာရှမှာကူးစက်မှုနှုန်းအများဆုံးဖြစ်နေတာပါသေဆုံးသူက 9,800 ကျော်ရှိပါတယ်ရှင်COVID-19 ကူးစက်ခံထားရသူသမ္မတဒေါ်နယ်ထရမ့်ဆေးရုံကနေအင်ဖီရိုကိုပြန်ရောက်လာပြီးတဲ့နောက်သမ္မတနဲ့မိသားစုကိုနိုင်မလန်ဆောင်ကြည့်ကူတာပေးမယ်ဆေးအဖွဲ့လည်းအင်ဖီရိုမှာရောက်ရှိနေပြီးဖြစ်ပါတယ်သမ္မတရဲ့သမားတော်ကြီးဖြစ်တဲ့ဒေါက်တာရှွန်ကွန်လီကပဲဆေးရုံမှာတာဝန်ယူသလိုအင်ဖီရိုမှာဆက်ပြီးတော့တာဝန်ယူမှာဖြစ်ပါတယ်အရေးပေါ်ကူတာနိုင်တဲ့အနေအထားကတော့ဆေးရုံတည်ုံလောက်ပြည့်စုံမှာမဟုတ်ပေမဲ့အင်ဖီရိုဆေးဝန်ထမ်းအဖွဲ့ဟာ24နိုင်တာဝန်ထမ်းဆောင်မှဖြစ်တယ်လို့ထိတ်တန့်ဆရာဝန်တွေသူနာပြုတွေနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့လည်းသမ္မတရဲ့သမားတော်ဒေါက်တာရှွန်ကွန်လီကပြောပါတယ်ဒေါက်တာကွန်လီဦးဆောင်တဲ့အင်ဖီရိုဆေးဝန်ထမ်းအဖွဲ့မှာဝန်ထမ်း30ပါရှိပါတယ်စံသက်ခံတခန်းကိုအင်ဖီရိုမြင်ကြီးတက်မှာထားရှိတယ်လို့ပို့ပြီးတော့ကြီးမားတဲ့ရုံခန်းတစ်ခုကိုတော့အင်ဖီရိုနဲ့တွဲရဲ့အိုက်ဆန်ဟာဝါအဆောက်အဦးမှာထားရှိပါတယ်သမရနဲ့သမရရဲ့မိသားစုဝင်တွေဒုတိယသမရအင်ဖီရိုဝန်ထမ်းတွေနဲ့လိုအပ်ရင်နိုင်ငံခြားကဧည့်သည်ခေါင်းဆောင်တွေနဲ့အင်ဖီရိုကိုလေ့လာဖို့လာရောက်သူခရီးသွားတွေပါစေကူတာမှုခံယူနိုင်မှာဖြစ်ပါတယ်အင်ဖီရိုဆေးဝန်ထမ်းအဖွဲ့ကပုံမှန်ဆေးစစ်တာကအစဆေးထုတ်ပေးတာနဲ့အရေးပေါ်ကုသရေးလုပ်ငန်းတွေအထူးတာဝန်ယူမှာဖြစ်ပါတယ်အခြေအနေဆိုးတဲ့လူနာရှိလာရင်တော့အင်ဖီရိုဆေးအဖွဲ့ကအခြေအနေကိုတည်ငြိမ်အောင်လှုပ်ဆောင်ပေးပြီးဆေးရုံကိုအမြန်ဆုံးပို့ဆောင်နိုင်အောင်လှုပ်ဆောင်ပေးမှာဖြစ်ပါတယ်အင်ဖီရိုကိုတည်င်းလာယူတဲ့တည်င်းသမားတွေကို COVID-19 ဆန့်သက်စစ်ဆေးမှုကိုလည်းအင်ဖီရိုဆေးအဖွဲ့ကပဲတာဝန်ယူသွားမှာဖြစ်ပါရဲ့ရှင်။2020ခုနှစ်အတွက်ယူပဗီဒာဆိုင်ရာနိုဘယ်ဆုရှင်3ကိုဆွီဒင်တော်ဝင်အကယ်ဒမီကနေဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။အဂါသာရဲကတွင်းနဲ့ကြီးတွေနဲ့ပတ်သက်လို့ကဘာသူကဘာသားတွေပို့ပြီးတော့နားလည်အောင်ရှာဖွေလေ့လာတက်တည်ပြနိုင်ခဲ့လို့သူတို့ကိုအခုလိုနိုဘယ်ဆုချီးမြှင့်ခဲ့တာလို့ဆွီဒင်တော်ဝင်အကယ်ဒမီကဂိုရန်ဟန်ဆန်ကပြောပါတယ်။ဗြိတိန်သိပ္ပံပညာရှင်ရော့ဂျာပန်ရိုးစ်ကအယ်ဘတ်အိုင်စတိုင်ရဲ့နိုင်ရှင်မှုသီအိုရီပေါ်မှာအခြေခံပြီးသင်ချာနည်းနဲ့အာဂါသာတွင်းနဲ့ကြီးတွေရှိကြောင်းသက်တည်ပြနိုင်ခဲ့လို့အခုလိုနိုဘယ်ဆုချီးမြှင့်ခံရတာပါ။သူကဒီနှစ်ယူပါပေးတာနိုဘယ်ဆုရဲ့ချီးမြှင့်ငွေတစ်ဝက်ကိုရရှိမှာဖြစ်ပါတယ်။ကျန်တဲ့နိုဘယ်ဆုတစ်ဝက်ကိုတော့ဂျာမန်လူမျိုး Reinhard Genzel နဲ့ American ကAndrea Gensu ကရရှိမှာဖြစ်ပါတယ်သူတို့နှစ်ဦးက Galaxy Linden ဘဟုချက်မှာရှိတဲ့ကြီးမားကျယ်ပြန့်လို့နဲ့တွင်းနဲ့ကြီးတစ်ခုကိုရှာဖွေတွေ့ရှိခဲ့ကြတာဖြစ်ပါတယ်ယူပါပေရာ Nobel ဆုဖြည့်ရွှေတစ်စိမ်းနဲ့ American Dollar 1,000,000ကို Sweden တော်ဝင် Academy ကပေးအပ်သွားမှာဖြစ်ပါတယ်မနေ့တနင်္လာနေ့ကဆေးပညာဆိုင်ရာ Nobel ဆုရှင်တွေကို Nobel ဆုပေးရေးကော်မတီကကြေညာခဲ့ပြီးဖြစ်ပါတယ် နောက်ရက်ဒီမှာတော့ဓာတုဗေဒစာပေငင်းငင်းရင်းနဲ့စီးပွားရေးဆိုင်ရာနိုဘယ်ဆုတွေကိုဆက်လက်ပြီးတော့ကြေညာပေးသွားဖို့ရှိပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ညလိုင်းဒိုမီတာ32 kHz 9.335 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.95တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ကျွန်တော်ဝင်းမင်းပါအင်ကာနေည VO American တန်ရဲ့ထိတ်တန့်ရောက်တဲ့နေ့ကိုဆက်ပြောပြနေပါတယ်။ American နိုင်ငံသားရေးဝန်ကြီး Mike Pompeo အနေနဲ့ Australia, India နဲ့ Japan ကနိုင်ငံသားရေးဝန်ကြီးတွေနဲ့စီဝေးဘွဲ့ကို Tokyo မှာစလိုက်ပါပြီ။ American နဲ့တရုတ်ဆက်ဆံရေးပြပြနေချိန်မှာအခုလိုအာရှဒေတာတွင်ကမဟာမိတ်တွေနဲ့ညီညွတ်မှုပြရေး American ဘက်ကဂျိုးပန်းလာချိန်မှာဒီစီဝေးဖြစ်လာတာပါ။ Quad အဖွဲ့လို့လည်းအထူးကောက်ခေါ်တဲ့ Indo-Pacific ဒေတာကဒီ၄နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးပွဲအတွက်အခုလိုဂျပန်ကိုသွားခဲ့တာက2019ဇူလိုင်တုန်းကဝန်ကြီးပွန်ပီယိုရဲ့အာရှခီးစဉ်အပြီးနဲ့ကိုဗစ်ကပ္ပကံရောဂါဖြစ်လာချိန်မှာပထမဆုံးထူးထူးခြားခြားသွားရောက်တာဖြစ်ပါတယ်။ဒါပေမဲ့ဒီတစ်ခေါက်အာရှခီးစဉ်မှာသမ္မတဒေါ်နယ်ထရန့်ကိုဗစ်ရောဂါဖြစ်ချိန်နဲ့တိုက်ဆိုင်နေတာကြောင့်ပြည့်ရပယ်နေဖို့ဆုံးဖြတ်ချက်ပြောင်းလိုက်ပြီးမွန်ဂိုလီးယားနဲ့တောင်ကိုရီးယားကိုဆက်သွားဖို့ခီးစဉ်ကိုလည်းဖြတ်သိမ်းလိုက်ပါတယ်။အမေရိကန်တရားရုံးချုပ်အနေနဲ့ထုံတန်းစင်လာရင်းတဲ့ဘက်ပြောင်းသွားမဲ့စိုးရိမ်မှုတွေပေါ်လာနေချိန်မှာရှေးရုစင်လာထိုင်တရားသူကြီးနှုတ်ဦးအနေနဲ့အရင်တုန်းကလိန်တူချင်းလက်ထပ်ခွင့်ပြုခဲ့တာပေါ်ဝေဖန်မှုအစ်စ်တွေလှုပ်ဆောင်လိုက်ပါတယ်။နေရာဒီအားလည်းရပြီးပြန်ဖွင့်လိုက်တဲ့ဒီတရားရုံးချုပ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်တယ်လီဖုန်းနဲ့သာကြားနာမှုတွေပြန်ဆလုပ်နေချိန်ဟာမကြာခင်ကခွဲလွန်ခဲ့တဲ့အထင်ကရတရားရုံးချုပ်တရားသူကြီးရုသ်ဘေဒါဂင်းစပန်နေရာမှာအစင်လာထိန်တရားသူကြီးတူနဲ့အစားထိုးမှစွန့်ရခြင်းနဲ့တိုက်ဆိုင်နေပါတယ်။ဒီတရားရုံးချုပ်ပြန်ဖွင့်မှာကွယ်လွန်ခဲ့သူဒုတိယမြောက်မျိုးသမီးတရားရုံးချုပ်တရားသူကြီးဂင်းစပတ်အတွက်အောက်မွေပွဲအဖြစ်ခိတ္တငြိမ်သက်မှုပြုခဲ့ပေမဲ့ကျန်ဆက်ဆာခြင်းမှာပဲတရားသူကြီးကယ်လရန့်စ်ထောမတ်စ်နဲ့ဆမ်မြူအယ်အလီတိုတို့ပေါင်းပြီးအခုလိုကြေညာချက်ထွက်ခဲ့တာကြောင့်သမ္မတဒေါ်နယ်ထရမ့်ကအစားထိုးမှုအစိုးပြုထားတဲ့အေမီကော်နီဘာရက်ကိုအချက်လွတ်တော်ကအတူပြုပေးကလက်ရပဲရင်းသွားမှာစွရင်နေကြတာပါတကယ်တော့ကန်တကီပြည်နယ်ကမြို့နယ်စီတူးကဒီလိန်တူချင်းထိမ်းမြားမှုလိုင်စင်ထုတ်ပေးခဲ့တဲ့အပေါ်ကန့်ကွက်ထားမှုအတွက်ထင်မြင်ချက်ပေးရမှာတရားသူကြီးထော်မတ်စ်ကအရင်ကုလိုလက်ထပ်ခွင့်ကို၅မဲ၄မဲနဲ့ကတ်နိုင်ပြီးဖွဲ့စည်းပုံအရအဓိပ္ပာယ်ဖွင့်ခဲ့ပေမဲ့စာသားအတိအကျအခုလိုပြဋ္ဌာန်းထားတာမရှိဘူးလို့ထောက်ပြလိုက်ပါတယ်ဒါအပြင်တရားသူကြီးထော်မတ်စ်ကဆက်ပြီးအရင်ဒီဆုံးဖြတ်ခဲ့မှုကြောင့်ဘာသာရေးကန့်ဆိုင်သူတွေအနေနဲ့အမျိုးသားနဲ့အမျိုးသမီးတူးချင်းတာပဲလက်ထပ်ခွင့်ရှိတယ်လို့မှတ်ယူတာဟာတခြားစဉ်းစားချက်တွေကိုသီးမခံတာဖြစ်တယ်လို့တစိမ့်တက်ခံခဲ့ရကြောင်းဝေဖန်လိုက်ပါတယ်။ VOA American တန်ရဲ့ယာယီညွှန်ကြားမှုအနေနဲ့ကြီးကြပ်ရေးအဖွဲ့ဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာဌာန USAGM ကမလျော်မကန်ဝင်ဆက်ဖို့လုပ်တာတွေမှန်သမျှပြစ်ပယ်ထားတင်တယ်လို့အောက်လက်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌကကြေညာလိုက်ပါတယ်။ American နိုင်ငံကြီး NPR Radio ကနေဒီ USAGM အရာရှိတွေအနေနဲ့VOA အင်ဗီရောသတင်းတော်စတီဖ်ဟာမန်နဲ့ပတ်သက်တဲ့ထောက်ထားတွေကိုစုဆောင်းနေတယ်လို့သတင်းလွှင့်ခဲ့ပြီးအခုလိုကြေညာချက်ထွက်လာတာပါ USAGM ကြီးကဲ Michael Pack အနေနဲ့ USAGM အဖွဲ့ရဲ့လူမှုကိစ္စ Social Media ဆိုင်ရာမူဝါဒဆိုင်ရာပြန်လည်သုံးသပ်ညွှန်ကြားထားတာနဲ့ပတ်သက်လို့ USAGM ဝန်ထမ်းတွေကိုပြေပို့ခဲ့တယ်လို့လည်း NPR သတင်းမှာဖော်ပြပါတယ် VOA နဲ့ခြားနိုင်ငံတကာမီဒီယာ၄ခုကိုကြီးကြပ်ရတဲ့ဒီ USAGM အဖွဲ့အမှုဆောင်ရာရှိချုပ်အဖြစ် Michael Pack ကိုသမ္မတကဇွန်လကခန့်ခဲ့တဲ့နောက်ဒီသတင်းဌာန၄ခုကထိတ်ဆုံးအရာရှိတွေကိုချက်ချင်းဖြုတ်ပြီး VOA ညွှန်ကြားမှုဖြင့် Alice Bibaras ကို Mr. Pack ကယာယီခန့်ထားခဲ့ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ New York Democratic မှာ Elliot Engel ရဲ့ကြေညာချက်ထဲမှာအခု USAGM ရဲ့နောက်ဆုံးလုပ်ရက်ဟာအရင်စိုးရိမ်စရာဖြစ်ခဲ့တဲ့မလျော်မကန်ကလစားရှည်လုပ်ရက်မှတ်တမ်းတွေပေါ်ထပ်တိုးလှုပ်လာတာဖြစ်တယ်လို့သတိပေးလိုက်ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကRepublican Party ခေါင်းဆောင် Michael McCaw ကလည်းသမ္မတခန့်ထားတဲ့ USAGM အရာရှိတွေဘက်က VOA သတင်းတော်တူကိုစုံစမ်းတာတွေလုပ်နေတဲ့ဆိုတဲ့သတင်းကိုသူ့အနေနဲ့စီစစ်ကြည့်နေတယ်လို့ပြောထားပါတယ်။ USAGM ပြောခွင့်ရသူကတော့ Agency ကြီးကြပ်ရတဲ့သတင်းဌာနကသတင်းတော်တွေအကြားအကျိုးစီးပွားပဋိပက္ခဖြစ်မှုတွေနဲ့လူမှုကွန်ရက်အုံပြုံမှုတွေနဲ့ပတ်သက်လို့ဟိုးရင်တွေကညွှန်ကြားစီမံတာမျိုးတွေရှိခဲ့တယ်လို့ email ကတစ်ဆင့်တုံ့ပြန်ထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဆေးရုံဆင်နိုင်လာကြောင်း ယင်းညွန့်နယ်သူတွေယုံကြည်မှုပြန်တက်လာပြီးအာရှဈေးကွက်အညွန့်ကိန်းတွေခန့်ခိုက်မှမှထပ်တက်လာကကိုဗစ်ဆိုင်ရာထောက်ပံ့ရေးဥပဒေကြမ်းတဲ့အတွက်လည်းမျှော်လင့်ချက်တွေပြန်ပေါ်လာနေပါတယ်။တိုကီယိုမှာနစ်ကီဈေးကွက်အညွန့်ကိန်းက300.5ဂိုင်နိုအကျော်နဲ့ဒီနေ့ဈေးပိတ်ခဲ့ပြီးဆင်နီက S&P/ASX အညွန့်ကိန်းကလည်း300.3ဂိုင်နိုအထိတက်ခဲ့ပါတယ်။ဆိုးမျိုးတော့က KPSBI အညွန့်ကိန်းကလည်း300.3ဂိုင်နိုရှိခဲ့ကတိုက်ပေရဲ့ TSEC အညွန့်ကိန်းက1.2အထက်နဲ့ဈေးပိတ်ခဲ့ပါတယ်ခင်ဗျာ။အင်္ဂါညဘက်သတင်းတွေကိုမမျှသိအောင်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VOA ရဲ့စိတ်ဝင်စားစရာသတင်းပေးပို့ရတဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ကိုဗစ်ကရောဂါစတင်ဖြစ်ပွားခြင်းကစလို့အခက်ကြုံနေရတဲ့ပြည်ပရောက်မြန်မာရွှေပြောင်းလူသားတွေဟာအခုနောက်ဆုံးမြန်မာနိုင်ငံမှာရောဂါကူးစက်မှုကြီးတိုးလာရဲ့ရိုက်ခတ်မှုတံမှာခန့်စားနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါကယောဂါကြုံနေရတဲ့အချိန်ကစလို့တွာလာလှုပ်ရှားမှုတွေကန့်တတ်ထားတာကြောင့်ပြည်ပရောက်မြန်မာရွှေပြောင်းလူသမားတွေအခက်ကြုံနေရတဲ့အချိန်မှာပဲအခုနောက်ထပ်မြန်မာနိုင်ငံမှာကူးစက်မှုတွေမြင့်တက်လာတာကြောင့်နောက်ဆက်တွဲပြဿနာတွေနဲ့ပါရင်ဆိုင်နေကြရတာပါ။တန်းတဲ့ချီရဲ့မြန်မာနိုင်ငံသားတွေအလုပ်လုပ်ကြနေတဲ့ထိုင်းနိုင်ငံမှာဆိုရင်လည်းကုန်ထုတ်လုပ်ငန်းတွေရပ်ဆိုင်းထားတာကြောင့်ရွှေပြောင်းလူသမားဆိုင်ရာမူဝါဒတွေမှာလည်းအပြောင်းအလဲတွေရှိနေပါတယ်။ထိုင်းနိုင်ငံကအင်းကြီးချင်းမြန်မာလာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေကအလုပ်သမားတွေကိုနေထိုင်ခွင့်နဲ့အလုပ်လုပ်ခွင့်တက်တန်းတိုးပေးဖို့ဩဂုတ်လ၄ရက်နေ့ကပဲကြေညာထားပြီးမြန်မာနိုင်ငံသဘောတူညီချက်နဲ့အလုပ်လုပ်ခွင့်ပြုမဲ့မြန်မာအလုပ်သမားတွေကိုတော့လက်ခံဖို့အစီအစဉ်ဆိုင်းငံ့ထားရလို့လဲဗန်ကောက်မြို့မြန်မာတန်ရုံကအလုပ်သမားတန်ရာရှိဦးမျိုးမြင့်နိုင်ကပြောပါတယ်
ကျွန်တော်တို့ဒီကိုဗစ်ဆိုင်ရာစက်တမ်ဘာ82နာရီကိစ္စတွေရှိတယ်အဲဒေါ်လာ3000နဲ့အာမခန့်ချင်းနဲ့ပတ်သက်တဲ့ဟာရှိတယ်နောက်တခြားဟိုခီးသွားရာဇဝင်ထောက်ခံချက်ရှိတယ်ဒီဘက်ကထိုင်းဝန်ကြီးချုပ်ဦးဆောင်တဲ့ကိုဗစ်ကော်မတီကိုတင်ပြပြီးတော့ထိုင်းတန်ရုံကနေတွားလျှောက်တဲ့ကိစ္စလေးတွေရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးတဲ့ခါကျတော့ဟိုဒီဘက်ကတော့လက်ခံနိုင်ခြင်းလည်းမရှိသေးပါဘူးခင်ဗျ။ဟုတ
်လက်တလုံးယောဂါကူးစက်မှုကြီးမြင့်တက်နေတဲ့မြန်မာနိုင်ငံကအလုပ်သမားတွေကိုထိုင်းနိုင်ငံကလက်မခံသေးပေမဲ့ထိုင်းနိုင်ငံထဲမှာရှိနေတဲ့သူတွေကိုတော့အလုပ်ကင်ခွင့်လန်းတွေအတွက်လမ်းဖွင့်ပေးဖို့စီစဉ်နေရလို့လဲထိုင်းနိုင်ငံအခြေဆိုင်အလုပ်သမားကူညီစောက်ရှောက်ရေးကော်မတီ AAC အမှုဆောင်ဒါရိုက်တာဦးခိုင်ကြီးကပြောပါတယ်။တရားမဝင
်အလုပ်သမားတွေကိုကုန်မတရားဝင်အောင်ထိုင်းစိုးကလုပ်ပေးမယ်။နောက်ပြီးတော့ဒီသူတွေကိုပြပကိုထပ်သွားမှသူတို့အရန်ကြောက်တာပေါ့နော်။တချို့ဆက်ယုံနေဆိုရင်အလုသမားတော့မရှိတဲ့ဘဝရောက်ကုန်တာပေါ့အဲ့တော့ဒီခိုင်းဆိုးရမူဝါဒကတော့ဒီ COVID-19 ကာလမှာအလုသမားတွေရန်ရှားပါသွားတော့သူတို့ကဒီမှာရှိတဲ့အလုသမားတွေဖမ်းလာစီးတာတွေအကုန်လုံးဖြေလျှော့ပြီးတော့တိုက်တဲ့အလုယုံကိုဝင်လို့ဆိုပြီးတော့မူဝါဒတစ်ခုကိုချမှတ်ထားတယ်ခုလောလောဆယ
်ကာယောဂါကြောင့်ဤပီလာနောက်ပိုင်းထိုင်းကနေမြန်မာနိုင်ငံပြန်လာတဲ့အလုသမားကတသိန်းဝန်းကျင်လောက်ရှိရလို့လဲမြန်မာတန်ရုံအလုသမားတန်ရာရှိကခန့်မှန်းထားပါတယ်ကမန်းကြီးမြန်မာနိုင်ငံသားအလုပ်သမား၅သိန်းခွဲလောက်လုပ်လုပ်နေရဲမလေးရှားနိုင်ငံမှာလဲမေလဇန်ကစလို့ဒီလဇန်အထိမြန်မာနိုင်ငံကိုတရားဝင်ပြန်လာရတဲ့သူ2900ကျော်ရှိပြီးနောက်ထပ်စီရင်ပေးထားသူလဲ1000ကျော်လောက်ရှိနေပါတယ်မလေးရှားအစိုးရကတော့လုံသားလူဝဲချက်ရှိနေပေမဲ့လဲကျမ်းမာရေးအခြေအနေအရပြပလုံသားအထူးသဖြင့်မြန်မာလုံသားတွေကိုထပ်ပြီးခေါ်ယူဖို့လက်တလောဆိုင်းငံ့ထားကြောင်းမလေးရှားမြန်မာတန်ယုံအလုပ်သမားတန်ရာရှိဦးအောင်စုံမင်းက VOA ကိုပြောပါတယ်
မလေးရှားအစိုးရလည်းအဲ့လိုပဲဟိုနိုင်ငံသားအလုပ်သမားတွေလောလောဆယ်ဟိုကွက်မတွေ့သေးဘူးဒီဘက်ကတရားဝင်ကောလင်းချပြရမျိုးလည်းမရှိတော့ဘူးဟိုဘက်ကနေလာမဲ့သူတွေကိုလည်းလက်မခံသေးဘူ
းအိန္ဒိချင်းတရုတ်နိုင်ငံကလည်းမြန်မာအလုပ်သားကိစ္စကိုမလကုံကစပြီးနေဆက်ကုံတွေကြီးကိတ်တွေကန့်တပ်ပြီးလူဝင်ခွင့်မပေးတော့တာမျိုးနဲ့တင်းတင်းကြပ်ကြပ်ခိုင်တွယ်လာတာပါမကြသေးခင်ကတရုတ်ယူနန်ပြည်နယ်ရွှေလီမြို့ကမြန်မာနှစ်ယောက်မှာကိုဗစ်တွေ့ရှိပြီးရနောက်ပိုင်းမြန်မာနဲ့ထိစပ်နေတဲ့နေဆက်တစ်လျှောက်မှာပြည်내အစိုးရကလုံခြုံရေးကိုပို့ပြီးချထားလိုက်ပါတယ်။တမျိုးလုံးကိုလည်းယောဂဆစ်ဆေးပြီးအဲ့ဒီနောက်ပိုင်းဝင်လာရင်မြန်မာနိုင်ငံသားဘယ်သူမှခွင့်မပြုတော့ပါဘူး။ရွှေလီမျိုးရဲ့လက်ရှိအခြေအနေကိုမြန်မာလုံသားစိုင်းကျော်စွာကအခုလိုပြောပြပါတယ်
။ရွှေလီမှာလော့ဒ်ဒေါင်းချပြီးမှကြက်မိုက်ထောက်ကချက်ထည့်လို့ရပြီ။အဲ့ဒင်းလက်တန်ရတယ်။တရားဝင်ထောက်ထားရှိပြီမဲ့အဲ့ဒင်းမတန်နိုင်ဖမ်းမယ်ဆိုအဲ့လိုမျိုးပြောတယ်ခင်ဗျာ။ဒီမှာကျရက်ွက်တိုင်းကိုဝင်ဖို့ကတော်တော်ခက်ခဲတယ်ဗျ။မြန်မာနိုင်ငံသားဖြစ်ရင်တော်တော်ခက်ခဲတယ်။တချို့ရွာဆိုလုံးဝဝင်မခံတဲ့ရွာရှိတယ
်။ပြည်ပကအခြေခံလုပ်သားတွေကိုတရုတ်အစိုးရကအခုထိတရားဝင်ခေါ်ယူတာမျိုးမရှိသေးပေမဲ့မြန်မာတန်ယုံဘက်ကတောင်းဆိုရဲလို့မြန်မာနဲ့နေဆက်တဲ့နေဆက်မျိုးတွေမှာယာယီနေထိုင်အလုပ်လုပ်ခွင့်ကိုတစ်နှစ်သက်တမ်းတိုးပေးရမျိုးနေဆက်ဝင်ထွက်ခွင့်ကိုရပ်တိုးပေးရမျိုးတော့ဖြေလျှော့ခဲ့တာပါ။တရားဝင်အလုပ်သားစီလွှတ်တဲ့ကိစ္စကိုလည်းမြန်မာအစိုးရအနေနဲ့ချဉ်းကပ်ခဲ့ဘူးကြောင်းပေကျင်းမြို့မြန်မာတန်ယုံကတာမှုကြီးဦးဟန်ဝင်းအောင်က VOA ကိုပြောပါတယ်။
ဟိုနှစ်နိုင်ငံပေါ့နော်တရားဝင်အလို့သမားတွေစေတဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဆိုဒီဘက်ကကျွန်တော်တို့နည်းနည်းလေးချင်းကပ်ပြီးစ조사ခဲ့ဘူးပါတယ်ဒါမဲ့လည်းဒီတရုတ်ဟိုဘိုးဆိုးရပေါ့နော်သူတို့ရဲ့ဟိုချမှတ်ထားတဲ့ဥပဒေမူဝါဒတွေညာကျတော့ဒီပြည်ပနာနေပြီးအလို့သမားတရားဝင်ခေါ်တာမရှိပါဘူးဆိုပြီးတော့သူတို့ဘက်ကနေပြီးတော့ဖြေကြားထားတာရှိပါတယ်ဒါမဲ့လည်းသူကတော့ဟိုပေါ့နော်ဟိုအလို့သမားဟိုအကုန်လုံးမလာလို့ရဘူးတော့မဟုတ်ဘူးသူတို့လာလို့ရတယ်သူတို့ရဲ့ဒီဆန်လုံးတတ်မှတ်ချက်တွေနဲ့ကိုက်ညီတဲ့အလို့သမားတွေဆိုလာလို့ရပါတယ်ဆိုဒါမဲ့ပွင့်နေပြောရရင်ဆရာကျွန်တော်တို့လို့တက်တာဒီအခြေခံလို့သမားတွေကိုတို့တက်မှတ်ထားတာမဟုတ်ဘူးပေါ့နော်ခုနကပြောတဲ့ဘွေးရလို့လို့ဟောပါတော့ကုမ္ပဏီမှာလုပ်တဲ့ခါမျိုးဒါမျိုးတွေတော့တို့ဒီ work permit တို့ပေးတာရှိပါတယ်ဒါပေမဲ့လည်းတေဟုံပြည်နယ်ခွဲတွေပိုင်းမှာကျတော့တို့ကဒီလူသမားတွေကိုတို့ခွင့်ပြုထားတာရှိပါတယ
်မြန်မာလူသားအင်အားရဲ့20ရာခိုင်နှုန်းကျော်ကပြပမှာအလုပ်လုပ်နေကြတာပါပြပရောက်မြန်မာလူသားတွေအိမ်ပြန်ပို့တဲ့ငွေက2019နောက်ပိုင်းမှာတစ်နှစ်ကိုအမေရိကန်ဒေါ်လာ 3.5 ကနေ10ဘီလီယံထိရှိရလို့ILO ရဲ့စစ်တမ်းတစ်ခုမှာဖော်ပြထားပြီးဒါကမြန်မာတနိုင်ငံလုံးပြည်ပပို့ကုန်ဝင်ငွေအားလုံးရဲ့ထောက်ဝက်လောက်ရှိနေရပါဒေါ်လာဘီလီယံနဲ့ချီဝင်ငွေကျသွားလို့မြန်မာပြည်တွင်းမှာကြက်တဲမှုတွေရှိနေကြောင်း ILO နဲ့ပူးပေါင်းလုပ်ကိုင်နေတဲ့ကော့တောင်းမြို့ကရွှေပြောင်းအလုပ်သမားပညာရေးစင်တာ MEC တောင်ဝန်ခံဦးမိုးဝေက VOA ကိုပြောပါတယ်ထိုင်းမလေးရှားတရုတ်အိန္ဒိယစင်ကာပူ UAE ကိုရီးယားဒီနိုင်ငံတွေမှာတရားဝင်ရောတရားမဝင်အလုပ်လုပ်နေတဲ့မြန်မာအများစုဟာအလုပ်လက်မဲ့ဖြစ်လာကြလို့တချို့ကလည်းအစိုးရအစီအစဉ်နဲ့အလုံးရင်းလိုက်နေရပြန်နေစေဖြစ်ပြီးမြန်မာအစိုးရကတော့ပြည်တွင်းစက်ရုံတွေအလုပ်ပြန်လဲပတ်ဖို့နဲ့ပြည်ပပြန်မြန်မာတွေအလုပ်ရရှိဖို့ပါစဉ်းစားနေရကြောင်းမကြသေးခင်ကထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်ကျွန်တော်ကတော့ဇော်ထပ်ပါ
ချိန်မှာပဲရှိလာတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူတွေအနေနဲ့နေရပြန်ဖို့အခက်အခဲရှိတယ်ဆိုရင်လက်ရှိနေထိုင်ရနေမြေမှာမဲပေးခွင့်ရအောင်ဒီတစ်ပတ်ထဲနောက်ဆုံးတာရှောက်ကြဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းထားတဲ့အကြောင်းပြောပြပေးချင်ပါသေးတယ်။ကျွန်မမိခါပါကိုမဲဆန္ဒနေမြေပင်ပမှာရပ်ပေါင်း90ထပ်မင်းရောက်ရှိနေသူတွေအနေနဲ့ကိုရောက်နေတဲ့နေမြေမှာမဲပေးခွင့်ရဖို့သက်ဆိုင်ရာရက်ကွက်ကြီးရွာအုပ်စုကော်မရှင်အဖွဲ့ခွဲတွေထံမှစနေနေ့နောက်ဆုံးထားလျှောက်ထားကြဖို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းတာပါတယ်နေရပြန်ဖို့အခက်ကြုံနေသူတွေအများပြားရှိနေတဲ့ရန်ကုန်တိုင်းတွင်ကလှိုင်းသာယာအရှိတ်ချမ်းမြို့နယ်မှာတော့လျှောက်လာတင်တဲ့သူတွေရှိနေပြီလို့လည်းမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်သောင်းကပြောပါတယ
်အခုလဲ10ရက်နေ့ထိကိုထပ်ပြီးတော့မှကျွန်တော်တိုးထားပေးပါတယ်ခင်ဗျာသုံးနံကကြီးနဲ့ကျွန်တော်တို့ရှိကိုဆောက်လာတင်လိုက်လို့ရှိရင်ကျွန်တော်တို့ဒီမှာပြန်ပြီးတော့မဲတင်ချက်တင်ပါပါခင်ဗျာ
မဲဆန္ဒနယ်မြေပြင်ပရောက်သူတွေမဲပေးခွင့်ရဖို့ကော်မရှင်ကစီစဉ်နေပေမဲ့လည်းကဲယောဂါကူးဆက်မှုတွေတိုးလာနေတာကြောင့်အိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွင်မဲပေးဖို့ဆိုရင်နေသူတွေလည်းရှိနေပါတယ်အိမ်ပြင်မထွက်ဖို့အမိန့်ကြောင့်ရန်ကုန်မှာတောင့်တင်နေတဲ့မမမြင်စင်ကတော့ရန်ကုန်မှာမဲထည့်ရမှာကိုဆိုရင်နေပါတယ
်ရပါရောသွားလို့ရှိရင်ဒီမှာတော့မသွားရဘူးလို့ရပါအောင်ဆိုရင်အီပေါ့ချက်ပြနေရတယ်ဟာချိတ်ရရဆိုတော့ဒီမှာမသွားရဦးရှင်
ကယောကကူးဆက်မဲ့အနေအကြောင်းစောင့်ကြည့်စစ်ဆေးနေသူတွေကိုလည်းမဲပေးခွင့်ရဖို့စီစဉ်ထားကြောင်းလှိုင်းသားရအရှိတ်ချမ်းမြို့နယ်ကရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်တောင်းကပြောပါရစေ
။မဲပေးဖို့အနီးကပ်လာတာနဲ့ကွာရန်တိန်းရှင်တာနဲ့ပတ်သက်လာတဲ့ဥစ္စာတွေတူတင်မဲလေးတွေကျွန်တော်ပြန်လောက်ရမှာပါခင်ဗျာ။အထက်ကလည်းအဲ့ဒါလေးကပြီးကြညွှန်ကြပေးမယ်လို့ပြောထားပါတယ်ခင်ဗျာ။ကျွန်တော်စေယုံနေအချုပ်ခန်းနေတော့အခြားသောဒီရင်မဲဆန္ဒနဲ့မဲမပင်းတိုင်းတဲ့နေရာလေးလူတွေကိုစေုံစေကန်းတွေကိုကျွန်တော်တို့ကပုံစံ5ပို့ပြရပါတယ်ခင်ဗျာ
မဲဆန္ဒနယ်မြေပြင်ပရောက်သူတွေမဲပေးခွင့်ကိုရပ်ပေါင်း180အတွင်းအစားရပ်ပေါင်း90နဲ့အစားထိုးဖို့ပြီးခဲ့တဲ့မေလမှာပဲလွှတ်တော်ကပြင်ဆင်ထားခဲ့တာပါတိုင်းရင်းသားပါတီအချို့ကတော့ဒီပြင်ဆင်ချက်ကြောင့်မဲမတမာမှုတွေဖြစ်လာနိုင်တယ်လို့တတိပေးတာတွေလည်းရှိခဲ့ပါတယ်ရွေးကောက်ပွဲစောင့်ကြည့်လေ့လာနေတဲ့ Pace အဖွဲ့ကဒါရိုက်တာတက်ဦးဖြစ်တဲ့ဆိုင်းရဲကျော်စာမြင့်ကတော့ဒီအငင်းပွားမှုတွေမရှိအောင်ကော်မရှင်အနေနဲ့တည်ချာပြင်ဆင်ထားတာမရှိဘူးလို့ထောက်ပြသွားခဲ့ပါတယ
်ကျွန်တော်အမြဲတမ်းပြောနေပေါ့ပါကျွန်တော်တို့လက်ရှိပြင်ဆင်နေတဲ့ဟာက COVID-19 ဆိုတဲ့ကျွန်တော်တို့အခြေအနေမှာရုပ်ကောက်ပဲကျင်းပါမယ်ဒါကြောင့်ဒါနဲ့ကိုက်ညီရဲ့ဥပဒေမူပေါင်းတွေကိုကျွန်တော်တို့ကြိုးထုံးလို့နေဖြစ်ဆော့ဖို့လုပ်တယ်ဆိုကျွန်တော်တို့ကခုလိုလိုစင်မှာအဲ့ဒါနဲ့ကိုက်ညီလို့ထုံးလို့နေမဖြစ်ဆော့နိုင်တဲ့သဘောပါပဲ
ရှိလာတဲ့ကျင်းပမဲ့ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူ38တန်းကျော်ရှိကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတင်ထုတ်ပြန်ထားပါတယ်ကဲယောဂါနဲ့လုံခြုံရေးပြဿနာတွေကြောင့်ရွေးကောက်ပွဲဆိုင်ငံ့ရမယ်နေမြေတွေရှိမယ်ဆိုရင်တော့ဒီလာထဲမှာကြီးညာမှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ဘက်ကပြောဆိုထားပါရရှင်ကျမမိခါပါ
ကျမဆုမမရှင် ကချင်ပြည်နယ်ဖားကန့်ဒေသမှာရေမစဲကြောက်တူသမားရွှေပြောင်းလုံသားတိမ့်နေချီမဲပေးခွင့်ဆုံးရှုံးရနိုင်တဲ့အခြေအနေဖြစ်နေလို့ပြည်သူ့လွတ်တော်ကိုယ်စားလှယ်နဲ့နယ်မြေခံတွေရဲ့စိုးရိမ်ချက်စူးစီးတင်ပြပေးကြပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသကြောက်စိတ်တွင်းလုံကွက်တွေမှာမြန်မာနိုင်ငံတဝန်းကတိမ့်နေချီတဲ့ရွှေပြောင်းအလုံသမားတွေဟာကြောက်စိတ်တွင်းလုပ်ငန်းတွေမှာနှစ်ဒေလာတွေနဲ့ချီလာရောက်အလုပ်လုပ်ကိုင်းရှာဖွေစားတောက်နေကြတာဖြစ်ပါတယ်။ဒီလိုတိမ့်နေချီတဲ့ကြောက်စိတ်တွင်းကရွှေပြောင်းအလုံသမားတွေဖားကန့်မှာနေထိုင်ကြောင်းသက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုတွေဘက်ကထောက်ခံမှုမပေးတဲ့အနေအထားဖြစ်နေလို့သူတို့တွေအတွက်လာမယ့်2020ပြည့်နှစ်အထွေထွေရွေးကောက်ပွဲမှာနိုင်ငံသားတို့ရဲ့အခွင့်အရေးနဲ့ညီမဲပေးခွင့်ဆုံးရှုံးရတော့မယ့်အခြေအနေဖြစ်နေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဖားကန့်ဒေသကရွှေပြောင်းအလို့သမားတွေမဲပေးခွင့်ရရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုဒီကနေ့အင်္ဂါနေ့မှာပဲအရေးတကြီးဆောင်ရွက်ပေးဖို့စာပေးဖို့တောင်းဆိုထားတယ်လို့ဖားကန့်ဒေသကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုက VOA မြန်မာပိုင်းကိုပြောပြပါတယ်။
ဒီ migrant တွေအတွက်ကိုမိမိရဲ့မဲဆန္ဒနဲ့ပြင်ပရောက်ပြည်သူများနော်ဒီမဲပေးခွင့်ရရှိတဲ့ကျွန်တော်ပုံစံ၃ခါကြီးခဝင်းနဲ့ကျွန်တော်ရှောက်ပေးပါလေဗျ။အဲဒီရှောက်ပေးတဲ့နေရာမှာခက်နေတာကျွန်တော်ဒီမှာရှိတဲ့ migrant တွေကမိမိတို့ data အနေလို့အချက်တပြတ်နေကြလေကြာနေတဲ့လူကများနေဗျ။အဲဒီမှာ commission ကဒီမိမိမဲဆန္ဒနဲ့ရှိတဲ့ဒီမဲဆင်းမဆင်ပါဖြစ်ပေးရမယ်ဆိုတဲ့အချက်ကပါလေဗျ။မဲဆန္ဒနဲ့ပြတ်နေတဲ့လူတွေအတွက်ကဒီမဲချင်းအမချင်းကိုထည့်ပေးဖို့တော်တော်လေးကိုခက်ခဲဖြစ်နေရဗျ။အတက်ဆိုင်ရာအုပ်ချုပ်ရေးကရောအကော်မရှင်ကရောမဲချင်းမချင်းမပါတဲ့အတွက်သူတို့လည်းမမထိုးနိုင်ဘူးဆိုတော့မှအဲ့လိုညှင်းဆာနေတဲ့အတွက်ဒီမှာကျွန်တော်တို့ဒီမှာမဲပေးခွင့်ဆုံးရှုံးရမယ့်အနေအထားမျိုးဖြစ်နေတယ်ဗျ။အဲ့ဒီအနေအထားကိုကျွန်တော်လည်းဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုဒီနေ့ပဲကျွန်တော်တင်ပြလိုက်တယ်။ရက်ကလည်းကနေပြီးတဲ့အခါကျတော်တော်လေးကိုခက်ခဲတဲ့အနေအထားမျိုးဖြစ်နေပါတယ်ဗျ။
အနည်းဆုံးရပောင်90ထက်မနည်းမဲဆန္ဒနယ်ရဲ့ပြင်ပကိုရောက်ရှိနေတဲ့မဲဆန္ဒရှင်တွေဟာမိမိတို့ရဲ့နေရာမှာသွားမပေးနိုင်ဘူးဆိုရင်ကိုရောက်နေတဲ့နေရာမှာမဲပေးခွင့်ရဖို့ကက်ဆာယာရက်ကွက်ကျေးရွာရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းတွေစီမှာရှောက်နိုင်တယ်လို့ဆိုထားတဲ့အတွက်ရက်ကွက်ကျေးရွာအုပ်ချုပ်ရေးမှုတွေကိုကော်မရှင်အနေနဲ့ဖားကတ်အတွက်ညွှန်ကြားချက်ထုတ်ပေးစေချင်ပါတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုကတိုက်တွန်းပါတယ်
ရက်ကွက်ပွဲကော်မရှင်အနေဖြေလျှော့ပေးလိုက်မယ်ဆိုလို့ရှိရင်ကတော့ဒီကိစ္စလေးကအဆင်ပြေသွားမှာပါဗျာကျွန်တော်ရှင်မကလေးဒီ migrant တွေကတိမ့်နေရှိရလေဒီလူတွေမဲပေးခွင့်ရဖို့ကတော်တော်လေးအခက်အခဲဖြစ်နေတယ်ရောက်နေတဲ့လူတွေရက်ပေါင်း90ဆက်တိုက်နေတဲ့ခွင့်ဆိုတာလေးကိုလက်မထိုးဝေးဖို့တော့မှတော်တော်လေးကိုအခက်အခဲဖြစ်နေတယ်ဗျာဘာလို့ဆိုတော့ဒီလူတွေကဒီမှာရက်ပေါင်း90မကဘူးဆိုဆိုနှစ်ပေါင်း50နဲ့စတဲ့ပြည်ဒရုန်နေကြတဲ့ဒီရက်ပေါင်း90နေတာကိုထောက်ခံပေးတာဘလို့မှလည်းခက်ခဲတဲ့နေတာမဟုတ်ဒါကိုဒီမှာအဆူကြီးကညှင်းဆာနေတဲ့အကြောင်းမို့တော်တော်လေးကျွန်တော်အနေနဲ့မဲပေးခွင့်ဆုံးရှုံးရမယ့်အစိုးရညာနေထားကိုကျွန်တော်ကြုံတွေ့နေရတယ်ဗျာဒါကြောင့်မို့လို့ကျွန်တော်ဘိုးရက်ကောက်ပွဲကော်မရှင်ကိုကျွန်တော်တင်ပြထားရပါတယ်ခင်ဗျာ
COVID-19 ကူးစက်မြန်ရောဂါတွေဖြစ်နေလို့ဖားကန့်ဒေသမှာအသွားလာကန့်သတ်မှုတွေရှိနေတဲ့အနေအထားနဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေကနေထိုင်ကြောင်းထောက်ခံချက်မပေးတဲ့အတွက်ဖားကန့်ဒေသကရွှေပြောင်းကြောက်တူးသမားတွေမှာပုံစံသုံးလျှောက်ထားခွင့်နဲ့မဲပေးခွင့်ဆုံးရှုံးရတော့မယ့်အနေအထားဖြစ်နေတယ်လို့လည်းဖားကန့်ဒေသခံနေနေကန်သတင်းသမားကိုစုံမိုးထက်ကအခြေအနေပြောပြပါဗျ။အ
သာအခက်ခဲရှိတုံးဆိုတဲ့ခါကျတော့နံပါတ်1အချက်ကိုဗစ်ဖြစ်တဲ့နောက်ပြီးတော့ဖားကန့်ကလက်ရှိပိုးတလူနာအများဆုံးဖြစ်တဲ့ stay home လုပ်ထားတဲ့အတွက်သွားဖို့လာဖို့ခက်ခဲတယ်နောက်တစ်ခါတချို့ဒီရက်ွက်အုပ်ချုပ်လူတွေထောက်ခံချက်မပေးဘူးပေါ့နော်အဓိကတော့အဲ့ဒီပြဿနာပေါ့အဲ့ဒီထောက်ခံချက်မပေးတဲ့အတွက်ဒီဖားကမာကကျွန်တော်ခမနာမဲပေးဖို့ဆုံးရှုံးမဲ့လူတိတ်ငန်းရှိတယ်ဖားကမာကတော့မဲပေးမဲ့လူဥယေတော်တော်များများဒီမဲပေးခွင့်ဆုံးရှုံးနိုင်တယ်တိတ်နဲ့ချီနိုင်တယ်လက်ရှိအသေးသားပေါ့ဖားက
2015ရွေးကောက်ပွဲကာလတုန်းကဖားကန့်ဒေသမှာမဲပေးခွင့်ပုံစံသုံးလျှောက်ထားသူကတောင်ကနန်းရှိခဲ့ပြီးဒီ2020ပြည့်နှစ်ရွေးကောက်ပွဲအတွက်ကိုတော့ပုံစံသုံးလျှောက်ထားနိုင်သူကထောင်ကနန်းလောက်ပဲရှိနေသေးတဲ့အတွက်အခုလိုမျိုးရွေးကောက်ပွဲကော်မရှင်ထံကိုကြုံနေရတဲ့အခက်အခဲကိုတင်ပြတောင်းဆိုတာဖြစ်ပြီးရွေးကောက်ပွဲကော်မရှင်အနေနဲ့အမြန်ဆုံးပြည်လဲအောင်ဖြေရှင်းပေးနိုင်မှုမျှော်လင့်ကြောင်းဖားကန့်ကရွှေပြောင်းအလို့သမားတွေမဲပေးခွင့်ရရေးဦးဆောင်ကူညီပေးနေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောဆိုကြောင်းပါရှင်ကျွန်မဆုမွန်ပါ
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိရနေကျင်းပမဲ့ထွေထွေရွေးကောက်ပွဲနှီးကပ်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လင်းပေးတဃအပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
ကို ဗစ်ကပ်ရောဂါကာလမှာနေအိမ်မှာပဲနေကြဖို့အမိန့်ထုတ်ထားပြီးလုပ်ငန်းတွေရပ်ဆိုင်ထားတာကြောင့်အလုပ်သမားတွေအခက်အခဲတွေ့နေရတာကိုဖြေရှင်းဖို့အလုပ်သမားအရေးလှုပ်ရှားသူတွေကတိုက်တွန်းနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်ပါ။ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အိမ်မှာပဲနေကြဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းကုန်ချမ်းယူကုန်ချောပေးလုပ်ငန်းတွေကိုရန်နာထားဖို့အရင်ကထုတ်ပြန်ထားတဲ့ညွှန်ကြားချက်ကိုနောက်ထပ်နှစ်ပတ်တက်တန်းတိုးလိုက်တာကြောင့်အလုပ်သမားတွေအခက်ကြုံရမဲ့အရေးစိုးရိမ်နေကြတာပါ။ပထမတစ်ချိန်ရန်နာထားစဉ်ကတည်းကအခက်ခဲကြုံနေရတဲ့အလုပ်သမားတွေအနေနဲ့အခုနောက်ထပ်တက်တန်းတိုးလိုက်တာကြောင့်အကူအညီတွေလိုအပ်နေတယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်လက်ထောက်အထွေထွေအတွင်းရေးမှူးဒေါက်ဖြိုးစနာစိုးကပြောပါရစေ
။အဆောင်ကတော့သူတို့တောင်းနေကြပြီ။အဆောင်ပိုင်းရှင်တွေကတောင်းနေကြတယ်မပေးနိုင်ဘူးဆိုလို့ရှင်အဆောင်ကနေထွက်သွားပါအဲ့လိုမျိုးပြောထားတယ်ပေါ့ပထမပိတ်ရက်14ရက်မှာတည်းကသူတို့ကအဆောင်ပိုင်းရှင်တွေကိုသူကတောင်းပန်ထားရတာသူတို့လောက်ခလာစာမရသေးတာဖြစ်တဲ့ကြောင့်မလို့ခဏဆောင်းလိုင်းပေးပါဆိုပြီးသူကတောင်းပန်ထားရတာပေါ့နော်အခုချိန်မှာနောက်ထပ်14ရက်ကိုထပ်ပိတ်တဲ့အခါကျတော့အဆောင်ပိုင်းရှင်တွေကလည်းမထားကျင်တော့တဲ့အနေအထားမျိုးကိုကြုံတွေ့နေရတယ်အဲ့ဒီအခက်ခဲကိုသူတို့တင်ပြကြပါတယ်နောက်တစ်ခုကသူတို့စားစရာမရှိတော့တာလက်ထဲမှာကျမတို့ဒီပိတ်ရက်မတိုင်ခင်ပေါ့23ရက်နေ့မှာတော့ကျမတို့တမကရှိတဲ့ဆက်ယုံတွေကတော့တမကတွေကအလုပ်ရှင်တွေနဲ့ညှိနှိုင်းပေးလို့ဒီတို့ချိုးထုံငွေဆိုပြီးတော့လက်ထက်မှာ3ငွေ5000တူမဟုတ်တသိန်းတို့ရသွားကြတာရှိတယ်။ဒါပေမဲ့အလုပ်သမားအများစုကချိုးထုံငွေတို့လက်ထက်မှာလုံးဝမရသွားကြဘူး။အာတို့လက်ထက်မှာပတ်သက်မရှိကြအောင်မရှိတဲ့အခါကျတော့တို့စားဖို့တောက်ဖို့တော့အခက်အခဲဖြစ်ပါတယ်
။ဒီကိစ္စတွေကိုဖြေရှင်းနိုင်ဖို့အစိုးရကိုတင်ပြတောင်းဆိုထားတယ်လို့လည်းပြောပါရယ်။လူမှုဖူလုံရေးအာမခံထဲမှာအကျုံးမဝင်တဲ့အလုပ်သမားတွေကိုကူညီပံ့ပိုးမဲ့အစီအစဉ်အတွက်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတဆင့်ရန်ကုန်တိုင်းအစိုးရကစီရင်ကောက်ယူနေတာကြောင့်နေစားယာယီအလုပ်သမားတွေအနေနဲ့သက်ဆိုင်ရာမြို့နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနမှာတွားရောက်စီရင်ပေးကြဖို့ဒေါ်ဖြိုးစနာအစိုးကတိုက်တွန်းပါတယ်မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလို့သမားသမဂ္ဂများအဖွဲ့ချုပ်ရဲ့အထွေထွေအတွင်းကြီးမှူးချုပ်ဦးသက်နှင်းအောင်ကအမိတ်ညွှန်ကြားချက်တွေထုတ်ပြန်တဲ့အခါအစိုးရအနေနဲ့ဖြစ်ပေါ်လာနိုင်တဲ့အကျိုးဆက်တွေကိုတွက်ဆပြီးဆောင်ရွက်တင်တယ်လို့သုံးသပ်ပါတယ်
။အမိတ်ညွှန်ကြားချက်တွေကိုထုတ်တဲ့အခါမှာနောက်ထပ်တွဲဖြစ်ပေါ်လာနိုင်တဲ့အကျိုးသက်ရောက်မှုတွေကိုထည့်သွင်းစဉ်းစားပြီးတော့မှဝန်ကြီးဌာနအချင်းချင်းကျွန်တော်တို့ညှိနှိုင်းပြီးတော့မှထုတ်ပြန်တာမျိုးကဒီလူလူဦးနဲ့တနည်းအားဖြင့်ပြောရအောင်ကျွန်တော်တို့အလုပ်သမားတွေအလုပ်ရှင်တွေအတွက်အင်မတန်မှအသင့်ကြီးစီမှာဖြစ်ပါတယ်ခင်ဗျာအဲ့တော့ကျန်းမာရေးနဲ့အားစားဖို့ညီဌာနပဲထုတ်ပြန်ပြီးဖြစ်စေအလုပ်သမားဝန်ကြီးဌာနပဲထုတ်ပြန်ပြီးဖြစ်စေပေါ့နော်ဖြစ်ပေါ်လာနိုင်တဲ့အကျိုးသက်ရောက်မှုတွေကိုတွက်ဆပြီးတော့မှဒီဖြစ်လာမဲ့အခက်အခဲတွေကိုဘယ်လိုကျော်လွှားကြပါဆိုတဲ့ဟိုညွှန်ကြားချက်မျိုးတွေပါဆက်ဆင့်ပြီးတော့မှထုတ်ပေးဖို့လို့ရည်ရည်ကြီးလိုအပ်တယ်လို့တိုက်တွန်းနေပါတယ်ခင်ဗျာ
ကိုဗစ်ကပ်ရောဂါကူးစက်မှုကြောင့်လပိုင်းအတွင်းသေဆုံးသူ400ကျော်ကူးစက်သူ 19,000 လောက်အထိရှိလာရာကလုပ်ငန်းတွေရပ်ဆိုင်ထားဖို့ညွှန်ကြားချက်ကိုတက်တန်းတိုးလိုက်တာလည်းဖြစ်ပါရဲ့ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါရဲ့
ကြက်ကိုင်းနဲ့ချင်းမီနယ်တွေမှာလက်နက်ကင်ပဋိပက္ခတွေအဆုံးသတ်ရေးမကြသေးခင်တုန်းကတောက်ဆူလှုပ်ရှားခဲ့မှုနဲ့ထောင်နဲ့နဲ့နှစ်ကြခံနေရတဲ့ကျောင်းသားသမဂ္ဂအဖွဲ့ဝင်လူငယ်နှုတ်ကိုဒီကနေ့ပဲမန္တလေးမြို့တရားရုံးကနောက်ထပ်ထောင်နဲ့တနစ်စီချမှတ်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ကန်ပါကြက်ကိုင်းနဲ့ချင်းမီနယ်တွေမှာစစ်ပွဲတွေအဆုံးသတ်ဖို့မန္တလေးမြို့မှာတောက်ဆူလှုပ်ရှားခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂအဖွဲ့ဝင်ကိုစိုးလနိုင်နဲ့ကိုကျော်တရားရေးချစ်သူကိုအောင်မြင်သာစံမြို့နယ်တရားရုံးကနောက်ထပ်ထောင်နဲ့တနစ်စီချမှတ်လိုက်တာဖြစ်ပါတယ်သူနှစ်ယောက်ကတော့နိုင်ငံတော်ကြီးညိုပြစီမှုနဲ့ဆင်ကျဲချလိုက်တာဖြစ်တယ်လို့လည်းအောင်မြင်သာဆန်မြို့နယ်တရားသူကြီးဦးလာမျိုးဝင်ကသတင်းတော်တွေကိုပြောပါရစေ။တရား
ဆွဲဆိုတဲ့အကြောင်းအရာတော့ဒါစစ်တဲ့တံလို့နဲ့ပတ်သက်ပြီးတော့စာရီတက်တယ်ဆိုပြီးတော့စစ်တဲ့နဲ့ပတ်သက်ပြီးတော့တရားဆွဲဆိုတဲ့အဖြစ်ဒီတရားဆွဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စစ်ဆွဲခံရတဲ့သူကြီးစိုးလာနိုင်ကိုဖလားကိုရွေးတဲ့နိုင်ကိုဆိုဒီဟာရေးကြိုးလို့ပုံမှာဗတ်တိပုံမှာ905စာကြည့်ရထောင်နဲ့တည်းအားငါခါဘူးရထောင်နဲ့တည်းပြည်တယ်နေလို့တပေါင်းလေးကြာတယ်လို့စီမျက်ချမှတ်ထားဖြစ်ပါ
ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကဖွဲ့ချုပ်ဘူးဦးဆောင်ဖွဲ့ရဲ့ဒီတွေ့မှုကိုထူးခန့်တော်ကတော့ဖန်စီရည်ရည်မှုတွေရှိနေပေမဲ့သူတို့လှုပ်ရှားမှုတွေရပ်သွားမှာမဟုတ်ဘူးလို့ပြောပါတယ်
။ဒီကောင်းဖြတ်ချက်ကဒီတိရဉ္ဇဉ်ကြီးရပို့ပြီးတော့အရေးကြီးရလို့ကျွန်တော်တို့ကသတ်မှတ်တယ်။အဲ့တော့ကျွန်တော်တို့ဖန်စီကန်ကျောင်းသားများလွတ်မြောက်ရေးဟာဒီမိုကရေစီညီမကြတဲ့အတွက်ကျွန်တော်တို့အနေနဲ့ဒါကိုအရင်အတန်ပြစ်ထားပါမယ်။ဒါပေမဲ့ကျွန်တော်တို့အဓိကအားဖြင့်လုံဆောင်သွားမှာကတော့ဆွေးနွေးညီလှုပ်ရှားမှုကိုပဲဆက်လက်လုံဆောင်သွားမှာပါဗျ။
ဒီကနေ့ထောင်နဲ့တနစ်စီအပြစ်ပေးခံခဲ့ရတဲ့ကျောင်းသားတမကအဖွဲ့ဝင်လူငယ်နှုန်းကနိုင်ငံတော်ကြီးညိုပြည့်စင်မှုပုံမှန်တွေနဲ့ပဲမဟာအောင်မြင်မြို့နယ်တရားရုံးနဲ့ချိုင်းတာဇန်မြို့နယ်တရားရုံးတို့မှာလည်းအမှုရင်ဆိုင်နေရတာပါ။အ Ladu Losha Murijao, Pagogu Muga, Jana Tamaka Powen, Nugale, a Muyin Sai Niadlu, Yakaminga, Jana Tamaka Powen, Tongale, Yayina Sue Gwene, Sidanle Legun Sanya, Uri Pomarine, Muyin Sai Niavare, Nata Jana Tamaka Powen, Satongaro, Pansi Gayama, Soyimi, Tinshaw Nijavare, Chino Town Kama, Mangi Mugani, Dream People Tarapi Parakmia.
ဗီယိုရဲ့အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19
ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00ကျော်အထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ဗီယိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင်ဗီယိုရဲ့ Facebook အစံမြင်လို့ဆရာဝန်တွေကခွင့်ပြုလိုက်ပေမဲ့စိတ်ချလက်ချလုံးဝမစိုးရင်ရတဲ့အနေအထားတော့မရောက်သေးဘူးလို့ပြောပါတယ်။သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းပတ်အနေငယ်လိုတဲ့အချိန်မို့လဲသမ္မတရဲ့ချမ်းမကြီးချင်းတွေကရွေးကောက်ပွဲမဲဆွယ်ပွဲတွေပေါ်ဘယ်လိုပြောင်းလဲနိုင်မလဲနိုင်ငံရေးကိစ္စတွေစိတ်ဝင်စားနေကြပါတယ်။မစ္စတာကွင်းရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်သိန်းထိုင်ဦးပါ။
Donald Trump ဒီသမ္မတဂရောမယ်လီနီယာထရန့်လေယောဂကူးစက်ခဲ့သလိုအင်ဂျီရောသတင်းနဲ့ပြန်ကြားရေးအရာရှိကဲလင်မက်ဂနန်နီလေယောဂကူးစက်တဲ့အကြောင်းသတင်းလာနေမှာကြေညာပါတယ်။ဆေးရုံကမစင်းခင်သမ္မတထရန့်ကကိုဗစ်ယောဂကိုမကြောက်ကြပါနဲ့ကိုဗစ်ကခင်ဗျားတို့ဘဝကိုမလွှမ်းမိုးပါစေနဲ့ဆိုပြီးတွစ်တာလူမှုကွန်ရက်ကနေရေးပါတယ်။စနေနေ့ကလည်းဆေးရုံဘဝကနေသူ့ရဲ့ဘိုင်းယပ်စ်တိုက်ဖြတ်ရေးတိုက်
ကဘာဘောကလူတွေတန်းနဲ့ချီပြီးဒီယောဂဒဏ်ခံခဲ့ရတာပါသူတို့အတွက်ကျွန်တော်တိုက်နေပါတယ်အမေရိကန်ပြည်ထောင်စုမှတွေမဟုတ်ပါဘူးတကဘာလုံးအတွက်ကျွန်တော်ဆက်ပြီးတိုက်သွားမှာပါဒီကိုရိုနာဗိုင်းရပ်စ်ကိုကျွန်တော်တို့ခိုင်ခိုင်မာမာအနိုင်တိုက်မှာပ
ါရွေးကောက်ပွဲမကျင်းပခင်နောက်ဆုံးသတင်းပတ်တွေမဲဆွယ်နေကြတော့မှာသမ္မတဒေါ်နယ်ထရန့်ကိုဗစ် -19 ရောဂါခံစားနေရတဲ့သတင်းထွက်လာတာပါဒါကြောင့်လေသမ္မတထရန့်ရဲ့ဂျမားကြီးချင်းဒီကြောင့်နောက်ဆုံးကြံတဲ့သတင်းပတ်မဲဆွယ်ပွဲကာလတွေဘလို့အပြောင်းလဲရှိနိုင်မလဲအားလုံးကစိတ်ဝင်စားနေကြပါလေသမ္မတမှာယောဂါပိုးရှိနေတာနဲ့ပတ်သက်ပြီးဝေဖန်တိုက်ခိုက်တဲ့မဲဆွယ်စည်းရုံးသားတွေကိုဂျိုးဘိုက်ဒန်ရဲ့မဲဆွယ်စည်းရုံးမှုတွေကမလုပ်ပါဘူးသမ္မတနဲ့ဂျိုးဘိုက်ဒန်ကြားခေါင်းဆောင်မှုပုံစံမတူဘူးကွဲလွဲတယ်ဆိုတာကိုပဲခြားပြပြောဆိုနေပါတယ်ဘိုက်ဒန်ရဲ့မဲဆွယ်ရေးဆိုင်ရာဒုတိယမန်နေဂျာကိတ်ဘတ်ဒန်ဖီဒ်က
This is not a question of politics. This is a question of the President of the United States getting back to full health as soon as possible.
And I think for our campaign, as I said, we're going to continue to make our case for Joe Biden. American ပြည်ထောင်စုရဲ့သမ္မတအမြန်ဆုံးပြန်ပြီးကျန်းမာလာဖို့ကအဓိကအရေးကြီးပါတယ်။ကျမတို့မဲဆွယ်စည်းရုံးရေးတွေအတွက်တော့ Joe Biden ရဲ့ဥဆောင်မှုပုံစံကိုအဓိကလူတွေထောက်ခံလာအောင်ချပြရပါလိမ့်မယ်။သူ့အတွေ့အကြုံတိုင်းပြည်ကိုပြန်စုစည်းမဲ့သူများနဲ့မတူတဲ့အရေးအချင်းအလုံးလက်ခံနိုင်အောင်ညှိနှိုင်းပြီးအများသဘောတူဖို့ရှေ့ဆက်လှုပ်ဆောင်ဖို့စောင်ရွက်နိုင်စွမ်းတွေကိုချပြမှာပါ
။သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးဆိုင်ရာအကြီးအကဲအကြံပေးဂျေးဆန်မေလာကတော
့ But also we've seen with Joe Biden, I mean we can't all just stay in our basement for the rest of our lives.
ဂျိုးဘိုင်ဒန်ကိုကျွန်တော်တို့တွေးကြကြတယ်လို့အင်းအောက်ထက်မြေအောက်ခံနေမှာပဲကျွန်တော်တို့တသက်လုံးနေနေလို့မရပါဘူး။ကျွန်တော်တို့ဘဝတွေရှင်သန်ဖို့အပြင်ထွက်ရပါမယ်။ဆက်လုပ်ရပါမယ်။ကံကွယ်ဆေးတွေထုတ်ရပါမယ်။ကုသဆေးတွေပို့ထုတ်ရပါမယ်ဒီယောဂါကိုအနိုင်တိုက်ဖို့လုပ်ရပါမယ
် Republican Party ကမဟာဗျူဟာရေးဆွဲသူ Alice Stewart ကတော့သမ္မတ Trump အနေနဲ့အရင်ကဘယ်သူ့ကိုထောက်ခံမယ်ဆိုတာမရေမရာဖြစ်နေပြီးယူကဝဲမှာဆုံးဖြတ်ပေးမယ်မဲဆန်ဒါရှင်တွေရဲ့ထောက်ခံမှုကိုရဖို့အခွင့်အလမ်းရှိနေတယ်ဆိုပြီး ABC ရုပ်သံမှာအခုလိုသုံးသပ်ပြောဆိုပါတယ
် He needs to appeal to these undecided voters and coming out with a more compassionate tone embracing the seriousness of this pandemic
ဘသူကိုထောက်ခံမယ်ဆိုတော့မဆုံးဖြတ်ရသေးသူတွေရဲ့ထောက်ခံမှုကိုသူရဖို့လိုပါတယ်စာနာနားလည်မှုအဖြစ်နဲ့ပြောဆိုပြီးဒီကာယောဂါဆိုးကြီးကိုအလင်းနဲ့ထားတာကိုပြသပါမယ်ဒ ဒါဆိုရင်ဘသူ့ကိုထောက်ခံမယ်ဆိုတာမဆုံးဖြတ်သေးတဲ့မဲဆန္ဒရှင်တွေသူ့ပဲပါလာအောင်တရားပေါက်ကိုဆွဲဆောင်နိုင်ပါလိမ့်မယ
်အခြေအနေနဲ့အခြေအတင်သဘောကွဲလွဲချက်တွေပြည်နေပြီးသားသမ္မတရွေးကောက်ပွဲရလဘာဖြစ်လာမယ်ဆိုတာဘသူမှတတ်မပြောနိုင်သေးပါဘူးဒီလိုမပြောနိုင်သေးဘူးဆိုတာကပဲလက်ရှိအမေရိကန်နိုင်ငံကြီးမှာတည်ကြတဲ့အဖြစ်တစ်ခုအဖြစ်ရှိနေသေးပါခင်ဗျာကျွန်တော်သိထားပါပါ
ခုဆက်ပြီးကိုဗစ်ရောဂါနဲ့ရင်ဆိုင်နေရခြင်းစိတ်ကျန်းမာရေးအတွက်လိုက်နာလှုပ်ဆောင်သင့်တာတွေနဲ့ပတ်သက်ပြီးစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးတဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက် Stay at home အိမ်ထဲမှာပဲနေကြရတဲ့အခုလိုကာလမျိုးမှာမိသားစုဝင်ချင်းချင်းကြားစိတ်အခက်မသင့်ဖြစ်အဆင်မပြေတာမျိုးတွေကိုရှောင်နိုင်ဖို့အတွက်အထူးသတိပြုပြီးညှိညိနှိုင်းနှိုင်းနေထိုင်သင့်တယ်လို့စိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာဆိုးမင်းကအကြံပေးပါတယ်။ကိုယ်အတွက်လည်းအကျိုးရှိမိသားစုနဲ့ပတ်ဝန်းကျင်ကိုလည်းမထိခိုက်စေတဲ့နည်းလမ်းမျိုးတွေနဲ့လက်ရှိအချိန်ကာလကိုဖြတ်တန်းဖို့လည်းဒေါက်တာဆိုမင်းကတိုက်တွန်းပါတယ်ဆက်သွယ်မေးမြန်းချက်အပြည့်အစုံကိုဆက်လက်နားဆင်ပါကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ ဟုတ်ကဲ့ဒေါက်တာဆိုမင်း VOE နေနဲ့ဆက်သွယ်မေးမြန်းခွင့်ပြုရတဲ့အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါမင်္ဂလာပါခင်ဗျာ
အဲ့ကျွန်တော်ပထမဆုံးမေးခွန်းတစ်ခုကဒီမြန်မာနိုင်ငံမှာလက်ရှိကိုဗစ်ရောဂါနဲ့ရင်ဆိုင်နေရတဲ့အခြေအနေပေါ့လေအခုဆိုရင်လအတော်ကြာရှိလာပါပြီဆိုတော့ဒီကိုဗစ်ရောဂါဆက်ဖြစ်တဲ့အချိန်ကနေပြီးတော့ဒီကနေ့အချိန်ထိကာလအတွင်းမှာဒီကိုဗစ်ရောဂါကြောင့်တခြားရုပ်ပိုင်းဆိုင်ရာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်တဲ့ဖြစ်ရမျိုးတွေရှိတယ်လို့ဆရာသိထားပါပြီလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာရှိပါတယ်ဟုတ်ကဲ့
ဘယ်လိုများစိတ်ပိုင်းဆိုင်ရာထိခိုက်တဲ့ဖြစ်ရမျိုးပါလဲဆရာနည်းနည်းလေးရှင်းပြပေးလို့ရမှာ
ဒီတော့ COVID-19 ကကျွန်တော်တို့ဒီမှာလတော်တော်ကြာခဲ့ပြီပေါ့နော်ပထမဦးဆုံးအကြိမ်ဖြစ်တယ်။ဒါထဲမှာကျွန်တော်တို့အတိုင်းအတာတစ်ခုအထိကျွန်တော်ထိန်းချုပ်မှုတွေရလာတယ်။ပြီးတော့ဒီဒီကဲ၈လပိုင်းလလယ်လောက်ကနေစပြီးတော့ကျွန်တော်တို့နောက်ထပ်ဒီ COVID line တစ်ခုကျွန်တော်ထပ်ပြီးကြုံရတယ်ပေါ့နော်။အဲ့တော့အခြေအနေအားလုံးပေါ့နော်ဒီ COVID-19 နဲ့ပတ်သက်ခဲ့တဲ့အခြေအနေအားလုံးမှာဒါကျွန်တော်တို့နိုင်ငံတခုရဲ့ပုံပေါ်တကဘာလုံးမှာဒီ COVID-19 ကပ်ရောဂါအနေနဲ့ကြာရောက်ပြီးဖြစ်လို့ရှိရင်လူတိုင်းလူလူမှာပေါ့နော်အနည်းနဲ့အများတော့ဒီစိတ်ပိုင်းဆိုင်ရာအကျိုးသက်ရောက်မှုတွေရှိကြပါတယ်ဒါကလည်းကျွန်တော်တို့ကပုံမှန်ကြုံတွေ့နေကြမှာဟုတ်တဲ့အနေထားတစ်ခုကိုရင်ဆိုင်လိုက်ရတဲ့အချိန်မှာဖြစ်လာတဲ့ပုံပြန်မှုပေါ့နော်ကျွန်တော်တို့ကတော့ဒါ normal response to abnormal situation လို့အဖွဲ့အစည်းပြောကြပြကြပါ
ဟုတ်ကဲ့
အဲ့လိုမျိုးကြုံတွေ့လာတဲ့အချိန်မှာကျွန်တော်တို့ဘာတွေဖြစ်တတ်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီ COVID-19 နဲ့ပတ်သက်ပြီးတော့အဆိုးရိမ်တွေဖြစ်ပေါ်တယ်ဒီရောဂါပါလဲဘာဖြစ်မှာလဲနောက်တစ်ခုကဒါနဲ့ပတ်သက်ပြီးတခြားအကျိုးသက်တွေဘာတွေဖြစ်နိုင်တယ်လဲပေါ့နော်အဲ့ဒါမျိုးအကုန်လုံးအဆိုးရိမ်တွေအဆိုးရိမ်တွေဖြစ်နေပြီးရင်တော့ဖြည့်ဆည်းမှုတွေတိုင်းတာတစ်ခုထိဖြစ်လာတတ်တယ်ဒါရီနဲ့ဆက်နွယ်ပြီးတော့ကျွန်တော်နောက်ဆက်တွဲစိတ်ပိုင်းဆိုင်ရာခံစားချက်တွေဖြစ်လာတယ်ပေါ့နော်ကျွန်တော်တို
့ဟုတ်ကဲ့ခင်ဗျ
စိတ်ဓာတ်ရေးရာအထိခိုက်တာတို့စိတ်ဓာတ်ကျလာတယ်ဖြစ်တာမျိုးတခါလေကျလို့ရှိရင်အလူမကျတာမျိုးမကျေနပ်တဲ့စိတ်တခါဒေါသစိတ်ဖြစ်တာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေအတိုင်းအတာတစ်ခုထိတွေ့ရတတ်ပါတယ်ဒါကဒီလိုမျိုးအနေထားနဲ့ကြုံနေချင်လို့ရှိရင်လူတိုင်းလူလူမှာအတိုင်းအတာတစ်ခုထိတော့ဒီလိုမျိုးခံစားချက်တွေဖြစ်ပေါ်တတ်ပါတယ်ခင
်ဗျဟုတ်ကဲ့ခင်ဗျဆိုတော့ဒီဟာ COVIDကျောကကြီးအခြေအနေတရက်လုံးနဲ့ပေါ့နော်တရက်လုံးနဲ့ပတ်သက်ပြီးတော့စိတ်ပိုင်းဆိုင်ရာဘယ်လိုမျိုးထိခိုက်နိုင်တယ်ဖြစ်စမှုရှိနိုင်တယ်ပေါ့ဆရာရှင်းပြတော့တာအဲ့လိုကျွန်တော်နားလည်ပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့အခုလက်ရှိအခြေအနေကဟလာပို့ပြီးတော့ပြင်းထန်တဲ့အတွေ့ဟလာသူတစ်ဖြစ်တော့ရန်ကုန်တိုင်းပေါ့လေရန်ကုန်တိုင်းဒေသကြီးအတွင်းမှာဆိုရင်အိမ်မှာပဲနေကြပါမလူကပဲပြင်မထွက်ကြနဲ့အပြင်ထွက်ရင်လည်းပဲဟလာတယောက်ဇီဝဲဖို့ကျမရဲ့ကိစ္စအတွက်နှစ်ယောက်ထုတ်ကိုစတရားဖြင့်ဆိုတော့မိသားစုတွေကအခုဆိုရင်ဒီအချိန်တော်တော်များများပေါ့နော်အိမ်ထဲမှာပဲနေနေကြတာဆိုတော့ရန်ကုန်မြို့ရဲ့လူနေမှုအနေထားလူနေမှုစနစ်ကလည်းပဲမိသားစုအများစုကြီးဒီအိမ်ထဲမှာသူ့အခန်းနဲ့သူ့ကိုယ့်အခန်းနဲ့ကိုယ်တီးခြားစီနေလို့ရတဲ့အခြေအနေမရှိဘဲနဲ့အများအဖြစ်တော့စုနေကြရတာပါပဲဆရာတနေရာထဲမှာအဲကမ်းမှာတော့လကောင်းဟလာနောက်ပြီးမြို့ဟူကြောင်းမှာတော့လကောင်းတဘောကသမင်းစားကဲ့လို့တော့တီးခြားမရှိတဲ့အခန်းမျိုးတွေကများပါတယ်ဆိုတော့နေတူဝါလို့တောင်တောင်တွေ့တဲ့အချိန်ပုံများလာတယ်ဆရာရဲ့အိမ်ထဲမှာပဲနေရတယ်အပြင်ထွက်လို့ကလည်းမရဘူးဒီမိသားစုပဲနေတူဝါအချိန်ပြည့်လို့တွေ့နေရတဲ့ခါကျတော့အဲ့ဒီလိုအချိန်မျိုးအောက်မှာရောအဓိကအဖြစ်ဘယ်လိုစိတ်ဖြည့်ဆည်းမှုမျိုးတွေကြုံကြရပါလဲဆရာ
ပြီးတော့စိတ်ဖြစ်စည်းမှုကတော့ကျွန်တော်ခုနကပြောခဲ့တဲ့အားလို့ပေါ့နော်ဒါကတော့တယောက်နဲ့တယောက်တော်တော်များများပြောတဲ့ကိစ္စပေါ့နော်ဒီ stay at home ဆိုတာဒီကျွန်တော်တို့ဒီ covid ရောဂါကာကွယ်ရေးအတွက်ကျွန်တော်တို့ဒီသာဝတ္ထားကြီးလုပ်ငန်းရှင်မှာကျွန်တော်အိမ်မှာနေဖို့ဆိုတာတခုပါတယ်ပေါ့နော်အဲ့တော့အိမ်မှာနေရတဲ့ရောဂါကာကွယ်တာဖြစ်နိုင်တဲ့အခါဆက်တဲ့မှာမင်းကပြောခဲ့တယ်ပေါ့နော်ဒီသားစုအချင်းချင်းမှာအဲ့လိုမျိုးတောက်လျှောက်နေရတာအနေကြလို့ရှိရင်အချင်းချင်းပတ်တိုက်မှုဖြစ်ခြင်းတွေဖြစ်လာတတ်ကြတယ်ပေါ့ဒါကကျွန်တော်အမြင်ရပြောလို့ရှိရင်တယောက်ချင်းစီအလိုက်မိသားစုတစ်စုချင်းစီအလိုက်လည်းပွာချားနိုင်ကြတော့
ဟုတ်ပါတယ
်အချို့ရတော့ဒီလိုကျွန်တော် personal space ပေါ့နော်တရားနဲ့
ဟုတ်ကဲ့ဟုတ်ဒ
ီလိုပြပြကိုယ်ခံနဲ့ကိုယ်နေတယ်အိမ်မှာကိမ်းမှာကိုယ်သားသမီးအိမ်မှာရှိနေလားမရှိနေလားလည်းမသိဘူ
းဟုတ်တယ
်မိဖုရားအိမ်မှာရှိနေလားမရှိနေလားလည်းမသိဘူးဗာမျိုးတွေလည်းရှိတတ်တယ်တချို့တွေကကြတော့သိတယ်ဘယ်သူပဲမှဘာလို့နေလဲဆိုတာကိုထိုင်ရမထကြည့်နိုင်တဲ့အနေအထားမျိုးလည်းရှိတယ်အဲ့တော့ personal space ကျင်းတာကျေတာရှိတာမရှိတာပေါ့နော်နောက်တစ်ခုကတော့သူရဲ့အရင်ကတည်းကသူရဲ့မိသားစုရဲ့အနေအထားပေါ့နော် family dynamic တွေဘယ်လိုရှိတယ်လဲနောက်အရင်ကတည်းကပြဿနာတွေဘာတွေရှိထားလဲအဲ့ဒီပုံမှန်လေးမူတည်ပါလိမ့်မယ်အဲ့တော့အရင်ရဲ့နေထွေးတဲ့မိသားစုဖြစ်တဲ့အလုံးအစသအရာရာအရှင်းပြနေတယ်ဆိုလို့ရှိရင်ဒီလိုအနေအထားမှာပို့ပြီးတော့စီစီငုံငုံလည်းဖြစ်လာနိုင်ကြီးရှိတယ်ဒါပေမဲ့လို့ရှိရင်အရင်အချိန်တော့အကြောင်းကြောင်းကြောင့်အလုပ်သွားတယ်ကျောင်းသွားတယ်ကျောင်းတော့ဝေးကွာနေရတယ်ဒီအခြေအနေမှာပြန်ဆုံပြီးတဲ့အတွက်ကြောင့်လေဒီသားစုစီစီလုံးပြန်ဖြစ်ပြီးတော့ပို့ပြီးတော့ကွန်ဖစ်စ်ဖြစ်လာတယ်လေရှိနိုင်တယ
်ဟုတ်ကဲ့
ဒီမှာပဲငကူရဲမှာတိတ်အစင်မပြီးတက်ကြဘူးပေါ့နော
်ဟုတ်ကဲ့
ဒီတက်ကြတဲ့ဒီမှာဒီလိုမျိုးအနေထားဖြေတာသုံးတာကြာလာပြီးဆိုလို့ရှိရင်တော့တော့လည်းတယောက်အစင်မပြီးတဲ့ပြဿနာပို့ပြီးတော့
ကြီးထွားလာတယ်
ထိုးလာနိုင်ကြီးရှိတယ်ငကူရဲကလည်းမိသားစုတွေမှာ conflict တွေရှိတယ်ဆိုလို့ရှိရင်ဒါမျိုးတွေကဖြစ်လာနိုင်တယ်။ခုနကတော့ကျွန်တော်ပြောခဲ့တယောက်ချင်းစီလိုက်ပေါ့နော်
။ဟုတ်ကဲ့။
ဒီလိုရှိနေတယ်။ဘုံရဲ့စိတ်တွေရှိနေတယ်။အလိုမတရားစိတ်တွေရှိနေတယ်။အဲ့တော့ဒီတယောက်ချင်းစီလိုက်ရှိနေတာတွေကတယောက်နဲ့တယောက်စုံလာလို့ရှိရင်ဒါတွေအချင်းချင်းတွေ့ပြီးလို့ရှိရင်ပြဿနာပြက်လာတာမျိုးကြီးရှိတတ်တယ်။အဲ့တော့ရှိတယ်မှလည်းရှိမယ်။ရှိလာလို့ရှိရင်လည်းဒါတွေဒီအိမ်ဒီသားစုအတွက်သူတို့ရနောက်ဆက်တွဲပေါင်းသက်ဆက်ဆံရေးကံမျိုးတွေမှလည်းပြဿနာတက်လာနိုင်ကြီးရှိပါတယ်အဲ့တော့အတိုင်းအထာတိဆိုးဝါမလဲဆိုတာကတော့ဒီတားစုတစ်စုချင်းစီ
တိုက်တော့
အနည်းနဲ့များကွာပြောချက်လေးတော့ရှိနိုင်ပါလိမ့်မယ
်ဟုတ်ကဲ့ပါခင်ဗျအ
တိတော့အနေအထားတစ်ခုတော့ဖြစ်ပါလိမ့
်ဟုတ်ကဲ့ဆရာမိသားစုစုချင်းစီပေါ်မှာမူတည်ပြီးတော့ဟလာဘယ်ချင်းလောက်ထိအပြင်းထန်ဆိုးသွားမလဲဒါမှမဟုတ်လေလျှော့သွားအောင်လုပ်မလဲဆိုတော့ဆရာကပြောသလိုပဲမိသားစုတစုချင်းစီကတတိထားပြီးတော့သတိပြုပြီးတော့ဂင်တွေသွားရမယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဆရာအနေနဲ့ကြတော့ဒီစိတ်ကျမ်းမာရေးဆိုင်ရာပညာရှင်တွန်းကျင်သူတယောက်အနေနဲ့မိသားစုတွေကိုဘယ်လိုများအကြံပေးချင်ပါလဲဆရာဒီစိတ်ဖိစီးမှုအဲ့လိုစိတ်ဖိစီးမှုအခြေအနေတွေလျော့ပါတတ်အောင်မိသားစုတစုချင်းစီအနေနဲ့ဘာတွေများလှုပ်တင်နေလဲလို့အကြံပေးချင်ပါလဲခင်ဗျာ
ပေးတာကတော့အခုညအဲ့စိတ်ဖိစီးမှုနဲ့ပတ်သက်တဲ့ကိစ္စပေါ့နော်အဲ့ဒါကိုချက်ပေါ်ဖြစ်ရမှာ။အဲ့တော့အခုလောလောဆယ်ကျွန်တော်တို့ကဒီတည့်ရထုံးပေါ့နော်။အိမ်မှာနေကြရမယ်ဆိုရဲဟာကိုကျွန်တော်တို့ကလက်မခံလို့တော့မကြဘူးပေါ့နော်။အခုလက်ရှိကြုံတွေ့နေရတဲ့အနေအထားအရနောက်တစ်ခုကအခုကျွန်တော်တို့ရင်ဆိုင်တဲ့ COVID နဲ့ပတ်သက်တဲ့ဟာတွေကိုကြုံနေရတဲ့အခြေအနေတွေကိုလက်ခံနိုင်ဖို့တော့လိုတယ်။နောက်တစ်ခုကကိုယ့်ရဲ့မိသားစုလိုက်ပေါ့နော်။ဘယ်လိုပြဿနာတွေရှိနေမလဲ။စိတ်ဖိစီးမှုတွေဖြစ်နေတာလား။ဒီနေ့ပြောခဲ့တဲ့အစ်မမကြီးဓာတ်တွေဒါရဘာကြောင့်ဖြစ်တယ်လဲ။အတားမျိုးတွေတယောက်ချင်းစီလိုက်တိထားတင်လေပြီးပုံလုံးလေးဆွေးနွေးလို့ရတယ်ဆွေးနွေးတင်တယ်ပေါ့နော်ပြီးဘယ်တိုင်းတာထိကြိုက်မှုရှိနေတယ်လဲအဲ့ဒါမျိုးတွေကိုကျွန်တော်ကြည့်ပြီးတော့မှတကယ်တမ်းတယောက်နဲ့တယောက်ပြောနိုင်ဆုံးတာဖြည့်ရှင်းနိုင်တော့အဆင်ပြေတာပေါ့နော်ဒါပေမဲ့ဒါကလည်းတကယ်တမ်းလောက်ရတာကြတော့ပြောတာထက်ဆန်လောက်ရတာလည်းတော့ပိုတော့ခက်ပါလိမ့်မယ်နော်နောက်တစ်ခုကစိတ်ဖိစီးမှုရှော့တဲ့နီးလန်းတွေတော့ရှိပါတယ်ဒါတွေကတော့အကုန်လုံးလဲပြီးပြီးသားတွေပေါ့နော်အဲ့ဒါတော့စိတ်ဖြစ်စီမှုရှော့ချမယ်ဆိုတော့တယောက်ချင်းစီလိုက်ပေါ့နော်ပုံပုံဒီစိတ်ကို relax ဖြစ်အောင်နေတာလို့နောက်ပြီးတော့ပေးပါတာရေးကိစ္စလို့ရေးကျင်ငန်းလုပ်တာလို့ကိုယ်ဝါသနာပါတဲ့အလုပ်လေးအိမ်မှာလုပ်လို့ရတာလေးလုပ်နေတာလို့ပြီးလို့ရှိရင်ကိုယ့်အတွက်မထိကြိုက်ဘူးပတ်ဝန်းကျင်အတွက်လည်းမထိကြိုက်ပဲနဲ့အကျိုးရှိတဲ့လုပ်ငန်းလေးတွေလုပ်ကြတယ်နော်ဒါတော့စာဖတ်မလားကိုယ်လုပ်နေတဲ့အလုပ်တွေလုပ်သွားမှလားနော်ပြီးလို့ရှိရင်အိမ်မှာအကယ်၍အကြောင်းကြောင်းကြောင့်ပြောရဆိုရတာအတင်းပြင်းတခြား social network ပေါ့နော်ကျွန်တော်တို့ဒီအပြင်တခြားကိုယ့်ရဲ့ network နဲ့ဘယ်လိုနည်းနဲ့ပြောဆိုကြမလဲဒါမျိုးတွေလောက်ဆောင်သင်ပါတယ
်ဟုတ်ကဲ့
ဒီကတော့ဒီလက်တလောစိတ်ညစ်တာအစင်မကြီးတာကိုလက်တလောစိတ်သက်သာရအောင်လုပ်ပစ်ချေရှင်းတဲ့နည်းလမ်းမျိုးတွေပေါ့နော်အဲ့လိုမျိုးမလုပ်စီချင်ပါဘူးဒါပါလဲဆိုတော့ဒီအကျက်တူမျိုးဒီပါသုံးလာတာပေါ့နော်စသုံးလာတာပေါ့နော်ဒါမျိုးတွေတော့
ဟုတ်ကဲ့
မလုတ်စီခြင်းဘူးပေါ့နော်ဒါကတော့ဒါစိတ်ကြည့်ခြင်းနဲ့ပတ်သက်တာဒါကတော့အလုံးစိတ်ကြည်တဲ့ကိစ္စတွေပါနောက်တော့ဒါစုအချင်းချင်းတော့နည်းနည်းလေးအချင်းပြေအောင်တော့ဥပဒေနိုင်တော့နေဖို့ဖြစ်နေနောက်တစ်ခုကကိုမိကားစုထဲမှာကျွန်တော်ကိုယ်ရတစ်ချက်ပြန်ခဲ့တာဒီကိုယ့်ရဲ့မိကားစုကဘယ်လိုမျိုးမိသားစုလဲပေါ့နော်မိသားစုကအမေအဖေညီကိုမောင်နှမအဖိုးအဖွားအဲ့လိုမျိုးရှိနေတဲ့တကယ် extended မိသားစုကြီးလားအမေကနှစ်ယောက်တည်းနေရလားတော့ဗတိမီနဲ့နေရလားအဲ့ပုံမှာလဲအဲ့တယောက်ချင်းစီအလိုက်ရှိနေနိုင်တဲ့စက်တနာလေးကိုဖြည့်ရှင်းလို့ရတဲ့ဟာပေါ့နော်အဲ့ဒါတကယ်ကိုလည်းအလုံးစုစုပြည်ပြီးနဲ့ဖြည့်ရှင်းပြီးတော့ဖြတ်ကျော်မယ်ဆိုလို့ရှိရင်တော့အတိုင်းတာတစ်ခုချို့အစဉ်ပြေးနိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျအခုပြောသွားတဲ့နိလန်းတွေကအများစုလည်းဟိုတကယ်တော့တွေးကြည့်ရင်သိနိုင်ပါမယ်ဆိုတော့ဒါပေမဲ့ဟိုကျွန်တော်ပြောဆိုဆက်ဆံမေးမြန်းကြည့်တဲ့လို့ဆိုရင်လိုက်နာဘူးတော့အတော့ကိုခက်ကြပါတယ်အဲ့လိုမိသားစုတွေဂျားထဲမှာမိသားစုဝင်ချင်းချင်းဂျားထဲမှာနောက်တစ်ခုကနေတတူဝါလို့ပေါ့နော်ဒီယောဂာနဲ့ပတ်သက်တဲ့သတင်းတွေကလည်းကြားနေရတယ်ဟာဒီနေ့ကတော့ပိုများလာပြန်ပြီဟဲ့တိုးတဲ့အခုတဲ့လူကြီးတွေအတွက်ကတခါကဆုံးမသူကြီးတွေကလည်းပိုတိုးလာပြန်ဒီဒီစိုးရင်ပူပန်စိတ်အတော့ကိုများကြတာတွေ့ရပါတယ်ဆရာဆိုတော့ဒီအလွဲတကူနီလန်းတွေကိုတောင်မှဟိုစိတ်ဖြစ်မှုကြော်ပါတတစေမဲ့အလွဲတကူနီလန်းတွေကိုတောင်မှမလိုက်နာနိုင်တာမျိုးတွေလေအတော်များကိုတွေ့နေရပါတယ်ဆရာ
ဟုတ်ကဲ့
အဲ့တော့တခြားပေါ့လေဆရာတခြား activities ပေါ့အိမ်ထဲမှာနေရင်းနဲ့တခြား activities လေးတွေကရောဘယ်လို activities လေးတွေနဲ့ကြိုးစားပြီးတော့လုပ်ကြည့်ကြရင်ကောင်းမယ်လို့ရောအကြံပေးနိုင်ပါလဲဆရာ
activities ကတော့ဒါတယောက်ချင်းစီအလိုက်ပေါ့နော်ကျွန်တော်တော့ကဲတော့ဒီသားစုတစ်ခုချင်းဒီလားသူ့ရဲ့အနေအထားဘယ်လိုရှိလဲဒီသားစုစီစီလုံးလုံးနဲ့ဒီကိဥမာအိမ်မှာအရင်တော့ကအိမ်လို့ကူမလုပ်ပေးခဲ့ဘူးသူကအားတဲ့ခေရောက်လို့ရှိရင်အိမ်လို့လေကူလုပ်ပေးပြီးတော့နည်းနည်းပို့ပြီးတော့စီစီလုံးလုံးနေပါလားဒါတော့ဒီသားစုတစ်ခုချင်းဒီရဲ့အခြေအနေလိုက်ဒီလေပေါ့နော်ကျွန်တော်အနေနဲ့ကတော့အဲ့လိုစီစီလုံးလုံးနဲ့ဘာပြဿနာရှိလဲဖြေရှင်းလုပ်ရတဲ့နည်းလမ်းတွေရှာမယ်ဖြေရှင်းမယ်ဒီအခက်အခဲကိုအတူတူလက်တွဲပြီးရင်ဆိုင်ဖို့ဟုတ်ကြမယ်ဒါမျိုးလေးတွေ positive ဖြစ်ကိုတွားတဲ့ဟာမျိုးနဲ့လောက်သွားနိုင်တော့အဆင်ပြေပါလေ daily activity ကျွန်တော်ကုနေတိုးတော့အိမ်မှာကျွန်တော်ကဟိုကတော့အိမ်မှာပန်းမင်းလေးတွေကြီးတော့မှာဆိုလို့ရှိရင်ဒီသားစုနေဖို့တော့အခက်အခဲရှိတဲ့အိမ်တွေအတွက်ပန်းမင်းတွေအဆင်ပြေဖို့ပေါ့နော
်
အဲ့တော့ daily ကိုကျွန်တော်ကိုလုံးနေတဲ့အလုပ်လေးကိုယ့်ရဲ့စိတ်ကိုလည်းစိတ်ပြေခြင်းမျိုးရောတယ်ဥမာစာဖတ်မယ်ဘာသာရေးကိစ္စလုပ်မယ်တရားထိုင်မယ်အားကစားလုပ်မယ်နော်အဲ့ဒါမျိုးကြီးကိုယ့်အတွက်အချင်းရှိမယ်အဝန်ကြီးကိုမထိခိုက်ဘူးဒီသားစုကိုမထိခိုက်ဘူးအဲ့ဒါမျိုးလေးတွေနဲ့အချင်းကိုကျွန်တော်တို့ဖြတ်တန်းမှုလူပါလိမ့်မယ
်ဟုတ်ကဲ့ဒါအပြင်ဒီကိုယ့်အိမ်ထဲကလူတွေပုံမှန်ဆရာကုနဲ့ပြောသွားတဲ့အထက်မှာလည်းပါပါတယ်ဒီကိုယ့်ရဲ့လူမှုငိုရှိနေတဲ့လူမှုဆက်ဆံရေးပတ်ဝန်းကျင်ပေါ့နော်ဒီလူမှုဆက်ဆံရေးပတ်ဝန်းကျင်ကိုကျွန်တော်တို့ခုခေတ်ကလည်းဟလာနှီးပညာတွေလည်းရှိနေတယ်ဆိုတဲ့အခါကျတော့တယောက်နဲ့တယောက်ဆက်သွယ်မပြတ်ထိတွေ့မှုအပြင်နဲ့ပေါ့နော်ကိုယ့်အိမ်ထဲကလူတွေအပြင်ကိုတခြားတနေရာမှာရှိနေတဲ့မိသားစုဝင်တွေအချင်းတွေဒီလိုမျိုးတွေနဲ့ကိုဟလာမလူချင်းမတွေ့ကြဘူးဆိုပြီးတော့အဆက်ဖြတ်ထားတာမဟုတ်ဘဲနဲ့မပြတ်ထိတွေ့မှုရှိပေးနေတာတွေရတယ်လေအရေးကြီးမယ်ထင်ပါတယ်ဆရာနော
်အဲ့ဒါတော့အရေးကြီးတယ်ပေါ့နော် social network ပေါ့ကျွန်တော်တို့ပြောရင်တချို့ရဒီ social distancing ဆိုတဲ့အခါနဲ့ဆိုတော့ physical distancing နဲ့ဒီပိုင်းဆိုင်ရာရောက်ဝေးกว่าနဲ့ကိစ္စမရှိဘူးဒါပေမဲ့ကျွန်တော်တို့ socially psychologically ကျွန်တော်တို့ကလိမိတ်ကတ်ရှိတယ်လေအဲ့တော့ကိုယ့်အတွက်အဆင်ပြေမဲ့လူပြောလို့ဆိုလို့ကဖြစ်တယ်လို့ကိုယ့်ရရှိပြီးသား network ကိုတော့ဆက်ပြီးတော့ကြည့်စီတင်တယ်တကယ်ချင်းနေနဲ့ပြောမယ်မိသားစုအဝေးရောက်လာမိသားစုနေနဲ့ပြောကြဆိုကြမယ်ဒုက္ခကံတက်ဒီနဲ့ work from home ဆိုရင်တော့မှဆက်သွယ်အချင်းချင်းလုပ်ပြီးပြောမယ်ဆိုတော့ဒါတွေကစိတ်ဖြစ်ခြင်းကိုပြောကြသေးတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒါတွေကတော့လုပ်ဖို့လိုအပ်ပါတယ်အဲ့တော့အပြိုင်ထဲမှာပတ်သက်လက်ဆိုင်ကျွန်တော်ပြောရမယ်ဆိုရင်ဒါက social network လုပ်ပြီးခြင်းချင်းကျွန်တော်တို့က virtual ပေါ့နော်တကယ်မျိုးမဟုတ်တော့ဘူးပေါ့နော်တကယ်ကြောက်တာ online တွေ့ကြမယ် Facebook ကတွေ့လဲကျွန်တော် social network ပုံပြီးတော့တွေ့ကြမယ်အဲ့တော့အဲ့လိုတွေးလိုက်တယ် online မှာအချိန်ပေးလိုက်တယ်ပေးလိုက်တာရဲ့အကုန်လုံးကကိုယ့်အတွက်အကျိုးရှိမယ်ဟိုဘက်ဒီဘက်အကျိုးရှိမယ်ပြည်စုံချင်းမျိုးတွေ online network ပုံစံမျိုးဖြစ်တင်တယ်ပေါ့နော
်ဟုတ်ကဲ့ဒီ
ကိုကတစ်ချိန်ကဒါတွေကိုဖြည့်ပြောက်ခြင်းလို့တစ်ချိန်က online ပုံမှာရှိနေပြီးတော့တခြား network တွေပေါ့နော်ကိုယ့်အတွက်ဘယ်မှရှိမယ်ဟာကိုယ်ဒုက္ခပေးမဲ့ network မျိုးတွေနဲ့စိတ်ဆက်ပြီးသွားပါလို့အဲ့ဒါတော့သတိထားဖို့ရှိတယ်နောက်တစ်ခုက online နဲ့ network ကုန်နေတဲ့အချိန်မှာခင်ဗျားပြောသူတစ်ချိန်ကိုချိန်ပြည့်ဒီ covid နဲ့ပတ်သက်နေရပဲကွာလိုက်ပြီး
ကျွန်တော်လည်းအဲ့ဒါပြင်ချင်တာဆရာပြောလိုက်တာတော့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့တကယ်စိတ်ဖိစီးမှုပါပဲเนาะအခုကျွန်တော်တို့အရင်ကစက်မိုင်နဲ့အမလောက်မမိတာလားတနေ့ကိုနှစ်ချိန်ထုတ်ပြန်ပေးတယ
်ဟုတ်ကဲ့
အခု၈နာရီတစ်ချိန်နဲ့ကျွန်တော်ပြ၈နာရီဒီချိန်မှာကျွန်တော်တင်ကြည့်လိုက်တယ်ကျန်တဲ့ covid နဲ့ပတ်သက်တဲ့တကယ်အချက်လက်တွေကိုလေ့လာခြင်းလေ့လာလို့ရတယ်
ဟုတ်ကဲ့
အဲ့လိုလေးလာအချိန်မှာကိုလေးလာလိုက်တဲ့အပြင်ဌာန web page တို့ပါတော့ကတကယ်ယုံကြည်ကိုးစားရတဲ့တည်နှံတွေတင်တဲ့ web page တို့တည်နှံတော့ဖြစ်ဖို့တော့လိုတာပေါ့နော်တည်အမားတွေနဲ
့ဟုတ်ကဲ့ဟုတ်ကဲ့
ဒီကြည့်ကြည့်များမျိုးတွေကတော့ကျွန်တော်တို့ဒါတော့ရှောင်ရှောင်ရမှာပြီနောက်တော့ covid-19 နဲ့ပတ်သက်ပြီးလေးလာခြင်းလည်းကျန်းမာအောင်ဘယ်လိုနေမလဲဘာတွေလုပ်တယ်လဲအဲ့လိုကောင်းတဲ့ဘက်ကဟာလေးပါလေးလာဖို့တော့လိုတယ်အဲ့တော့ network ချိန်တာလည်းချိန်ပါတိုင်းထဲမှာပဲအကျိုးမရှိတဲ့အကြောင်းအရာတွေနဲ့ network မှာအချိန်ကုန်တာမျိုးတော့မဖြစ်စေချင်ဘူးဘောနော်ဒါတော့မလုပ်သင့်ပ
ါဟုတ်ကဲ့ဆရာပြောတဲ့အကြံကြောင့်တိတ်ကောင်းပါတယ်ကျွန်တော်လည်းခုနကဒီတည်င်းကိစ္စဆိုရင်ဆရာကိုကျွန်တော်မေးမလို့စဉ်းစားထားတာဘာလို့လဲဆိုတော့တဲ့င်းတွေကလည်းပဲ Facebook ပေါ့အဓိကအဖြစ်မြန်မာပြည်က online သုံးတယ်ဆိုတာက Facebook ကိုဆရာရယ်ကျွန်တော်တို့ဒီစတန်ကောက်တယ်ဆိုရင်လူတွေက internet သုံးသလားဆိုရင် internet မသုံးဘူးလို့ပြောတယ် Facebook သုံးသလားဆိုရင် Facebook သုံးတယ်လို့ပြောတယ
်သုံးတယ
်အဓိပ္ပာယ်ကဆရာရယ် Facebook ဒီ internet ကလာတာဆိုတာကိုတော့မှကျွန်တော်တို့ရဲ့ဟုတ်ကဲ့အသုံးပြုသူတွေကြားထဲမှာခုနပြောတဲ့ digital literacy ပေါ့ digital နည်းပညာနဲ့ပတ်သက်တဲ့သိမှုတတ်မှုကအားနည်းနေသေးတာဟုတ်ဆရာဆိုတော့တိတ်ပြီးတော့ဒီလူတွေကိုလှည့်စားဖို့ဟလာတည်င်းလောက်ကျန်တည်င်းတွေနဲ့လူတွေနားရောက်တော့လို့ဘုရားတိတ်လွယ်တဲ့နေသားမျိုးဖြစ်နေတာဟိုတော်ဘာမဟုတ်တဲ့တည်င်းကိုလည်းပဲဟလာဆရာခုနပြောကလေးပဲဘယ်တည်င်းဌာနကလာတာလဲနောက်ွယ်ဦးမကြည့်တော့ဘူးသူကတည်င်းတွေ့လိုက်တာနဲ့ဒီတည်င်းကရုပ်ရက်ကြည့်လိုက်ပြီးတော့ဟာဒီတည်င်းကိုကောက်ဆက်လိုက်တာမျိုးကကျွန်တော်တို့အသုံးပြုစီကအသုံးပြုသူတွေကြားတဲ့တိတ်များတဲ့အခါကျတော့ဒီဒါကအင်မတန်ကိုကျွန်တော်ထင်ပါတယ်ဟလာဟိုအပြုတ်သဘောဆောင်တာတွေကိုလေးလာဖို့ရယ်ဟလာတည်င်းဖတ်တဲ့နေရာမှာလည်းပဲအဲ့လားတရင်ဆိုးတွေကိုဒီပဲလိုက်ကြည့်နေတာမျိုးမဟုတ်ပဲနဲ့အားလုံးကြည့်ဖို့ဆိုတာတိတ်အရေးကြီးပါတယ်နော်နော်ဆရာ
ဟုတ်ကဲ့အဲ့တော့ဒီတကယ်အခြေအနေစီဖြစ်တာပေါ့နော်အဲ့ဒါကြတော့လည်းအခုတကယ်ကို media လုပ်ငန်းတွေလုပ်နေလို့ပေါ့နော်ဒီဘက်ကလည်း media site ကလည်းဒါနဲ့ပတ်သက်လို့ကတော့ဒီလူမှုကတော့အများနဲ့လူမှုတော့အတိဒေးနေတင်တယ်ပေါ့နော
်ဟုတ်ကဲ့
တည်တခုကိုဖတ်လိုက်တဲ့တည်တခုကဒါတည်မှန်လားဘလို့စီစစ်တင်တယ်လေပေါ့နော
်ဟုတ်ကဲ
့ဥပမာဆိုတော့တည်ကတော့မှန်တယ်အဲ့မဲ့အဲ့တည်းကလုံခဲ့တဲ့၃နှစ်ကတည်းပေါ့နော
်ဟုတ်တယ
်အခုတက်လာတယ်ကျွန်တော်တို့ကအခုဖြစ်နေတဲ့အတိုင်းပဲထင်ပြီးတော့ကျွန်တော်တို့ကထပ်ပြီးဖြန့်လိုက်တာပေါ့အဲ့တော့အဲ့ဒါမျိုးပေါ့နော်ဒီတည်းကလုံကြီးထိတ်ချတဲ့တည်းဌာနကလာတယ်တည်းလည်းမှန်တယ်အဲ့မဲ့လုံခဲ့တဲ့၃နှစ်လောက်ကလုံခဲ့တဲ့၄-၆လောက်ကတည်းကြီးဖြစ်နေတယ်ဒါမျိုးတွေလည်းရှိတယ်ပေါ့နော
်ဟုတ်ကဲ့
ခုကတော့အဲ့လိုတည်းအချက်လက်မှန်တယ်မှန်တယ်ဘလို့စီစစ်မယ်ပြီအဲ့ဒါမျိုးကြီးကြားလို့ရှိတယ်အဲ့ဒီလိုတော့ media site ကနေပြီးတော့အများတန်းလူလို့တော့အပိပညာကိုးပွားတော့လုတ်ပေးတက်မှာပေါ့နော်ဒါကကျွန်တ
ော်ဟုတ်ကဲ့ပြီးရပါဘူးဟုတ်ပါရဲ့ဆရာကျွန်တော်တို့လည်းဒီ
တစ်ခါလိုရဲဗျဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့တည်င်းဌာနတွေကလည်းလုတ်လဲလုတ်ကြပါတယ်လုတ်တော့လည်းလုတ်ကြပါတယ်အချိန်ပြည့်ကြီးပေါ့မဟုတ်ဘူးဆိုရင်ဥမာတည်င်းအတုအယောင်လုတ်ကြတည်င်းကိုဘယ်လိုစစ်စစ်ကြမလဲဘယ်လိုသိအောင်လုတ်ကြမလဲပေါ့ဒလန်းမီတလောက်လည်းကျွန်တော်တို့ပြောပါတယ်ဆိုတော့ဒီတည်င်းဆရာစီကကျွန်တော်ပညာရှင်တယောက်အနေနဲ့ဟိုတိတိကျကျသိချင်တာပေါ့နော်ကျွန်တော်အကြံပြင်းသိထားတယ်ဟာဟုတ်မဟုတ်သူတို့အကြံပေးကြတာရှိပါတယ်ဆရာဥမာကိုဗစ်နဲ့ပတ်သက်လက်ရှိကာလဆိုရင်ကိုဗစ်နဲ့ပတ်သက်တဲ့တရင်ကိုတနည်းကိုတရင်ကိုနှစ်ချိန်ပဲကြည့်ပါရတယ်မနေ့တစ်ချိန်ညတစ်ချိန်ပဲကြည့်ပါရတယ်ဆိုအကြံပေးတယ်အဲ့ဒါကောင်းတဲ့အကြံညာလားဆရာ
အဲဒါကတော့သူကတော့ဟို limit လောက်ခဲ့တာပေါ့နော
်ဟုတ်ကဲ့
အဲ့တော့ဟိုပါပေါ့ဒါကျွန်တော်ပြောတာပါတနည်းကိုနှစ်ချိန်ပဲကြည့်ပါမနေ့တစ်ချိန်ညတစ်ချိန်ကြည့်ပါဆိုပြီးတော့တစ်ချိန်ချင်း12နာရီလောက်ကြာနေပြီဆိုတော့အဆင်ပြေပေါ့နော
်ဟုတ်တာ
ဒီကနေ့နေကြည့်တယ်တခါကြည့်ရင်7နာရီကြာတယ်ဆိုတော့အဲလိုဘာမှလုပ်ရမှာမရှိဘူ
းဟုတ်ပါဘူ
းအချိန် time frame ကတော့တယောက်ချင်းစီအလိုက်ပေါ့အဲ့ဒါတော့သတိထားတယ်အဲ့တော့ခုဒီမာကြီးနဲ့အချိန်ပုံနေပြီးတော့ဒီလိုကြည့်ရတဲ့ကြောင့်ဟိုတခြားလုပ်ကြတယ်လုံးလုံးမရတော့တခြားအလုံးလုပ်တဲ့အချိန်ကြီးကိုယ့်ဘက်ကဖဲ့ပြီးလိုက်ရတယ်ပြီးရင်ဒီတည်ရဲ့နောက်ဆက်တွဲဒဏ်လေးကိုခံစားနေရတယ်ဟိုဒီစိတ်ပိုင်းဆိုင်ရာပြဿနာကြီးဖြစ်လာပြီးဒါတွေကိုယ့်ကိုထိခိုက်လာပြီးနော်ကိုယ့်ရဲ့အိတ်တာစားတာအလုံးလုံးတာကျောရာဆိုတာဒီအဲ့ဒါမျိုးကြီးထိကြိုက်လာပြီဆိုတော့ဒါတတိထားရမှာပါဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာနောက်ဆုံးဒီကုန်းချုပ်နေဆရာဒီကျွန်တော်တို့မြန်မာလူလူကိုစိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ရေပုံရဆရာအကောင်းဆုံးအကြံပေးချက်တစ်ခုခုများပြောပြပေးပါဆရာ
ဒီရက်ကဘုရားမျိုးအဆက်တွေအများကြီးရှိပါတယ်ဒီအချိန်ကာလမှာဒီနေ့ကကျွန်တော်ပြောခဲ့သလိုပဲဒီစိတ်ပိုင်းဆိုင်ရာဖြစ်ပြီးမှုတွေတိုင်းတာတစ်ခုရှိရှိတယ်ဒါကိုလက်ခံဖို့ဒီနေ့ဒီတော့ကိုအဒီလေးကိုပါကြည့်တဲ့ဒီစိတ်ပိုင်းဆိုင်ရာဖြစ်ပြီးမှုတွေကကိုအတွက်ကိုမိသားစုအတွက်ကိုအတွက်ကိုရဲ့ဒီ social network ပေါ့နော်ကိုရဲ့လူမျိုးရေးအတိုင်းပေါ့ဘယ်လောက်ရှိထိခိုက်မှုရှိနေတယ်လဲဆိုတာကိုအတိထားတဲ့ဒါနဲ့ပတ်သက်ပြီးတော့လေဒီမှာပြောတဲ့ဒီစိတ်ဖြစ်ပြီးမှုနဲ့ပတ်သက်တော့ဘယ်လိုဖြေရှင်းမလဲအရေးအနေရှိပါတယ်ဒါတွေကိုစူးစမ်းပြီးလုပ်စီခြင်းပါတယ်နောက်တစ်ခုကကိုမှဒီစိတ်ပိုင်းဆိုင်ရာဖြစ်ပြီးမှုတွေရှိလာပြီဆိုလို့ရှိရင်ဖွင့်ဟပြောစုပါ
တိုင်းပြည်မှာတကယ်ချင်းအပေါင်းအသင်းတွေနဲ့လည်းအကျဉ်းဉာဏ်တွေများယူရပါတယ်ဒီလိုမှမဟုတ်ဘူးပေါ့နော်ကိုယ့်ရဲ့အခြေအနေကကိုယ့်အတွက်ဤသားစုအတွက်ထိခိုက်မှုတွေများလာပြီဆိုလို့ရှိရင်တော့ဒီပြည်ကျမ်းမာရေးနဲ့ပတ်သက်လို့အပြန်ဉာဏ်တွေကိုကျွန်တော်ဒီတရားဝင်ကျွန်တော် service ပေးနေတဲ့နေရာတွေရှိပါတယ်ဒီလိုဆိုရင်ရောတဲ့ဒီမှာနိုင်ငံဆရာဝန်အတင်းရလဲကျွန်တော် tele consultation ဆိုပြီးတော့ service တွေစပါလိမ့်
မယ်။ဟုတ်ဟုတ်ကဲ့
အဲ့ဒါဒီမှာလူများလို့ရပါတယ်အကျဉ်းများလို့ကြပါတယ်ဒါလူတယောက်ချင်းစီလိုက်ဦးရဲ့ပြည့်ရွယ်လိုက်တော့လူဆောင်နေတာလေဟွာချနိုင်ပ
ါချတယ်နော
်ဒါတော့ကျွန်တော်ကြားရတဲ့အခြေအနေမှာအကျဉ်
းဟုတ်ကဲ့ပါ
နောက်တစ်ခုကတော့ကျွန်တော်ပြောချင်တာကတော့ပေါ့နော်ဒီ covid နဲ့ပတ်သက်လို့ပေါ့အခုအားလုံးကလည်းပြောနေပေါ့နော်ကျွန်တော်အားလုံးကလည်းပြောနေတယ်ပြောနေတယ်အမှန်တကယ်ဘလို့အလို့ရှိရင်အပြင်မထွက်ပါနဲ့အိမ်မှာပဲနေပါဟု
တ
်ဟုတ်ပြက်နှာခေါင်းစီးစနေတကျတက်ပါလက်ကိုလက်သေးတာဒီတက်ပြနဲ့စနေတကျအနည်းဆုံးစက္ကန့်20ပြီးပါတယောက်နဲ့တယောက်ခတ်ခေါက်ကွာနေဖို့ကြိုးစားပါဒီအချက်ဒီချက်ကအရင်ခက်ခဲတဲ့အချက်တော့မဟုတ်ပါဘူးပေါ့နော်ပြက်နှာခေါင်းစီးတက်တဲ့ကိစ္စလို့လက်သေးတဲ့ကိစ္စလို့ဘလို့အဲ့အပြင်မထွက်တာလို့ထွက်ရင်လည်းတက်မတိုင်းစီးနေစက်နေလိုက်နာဖို့အမျိုးတွေကိုလည်းလုံဆောင်ပြင်ဆင်ကြပါတယ်ဒီလိုလောက်တာကကိုယ့်အတွက်လည်းကောင်းတယ်မိသားစုအတွက်လည်းကောင်းတယ်ကိုယ့်မိသားစုအတွက်ကိုယ့်တော့ကာကွယ်ပြီးသားဖြစ်သွားတယ်နောက်တစ်ခုကအခုကျွန်တော်တို့တနေကုန်ညနေ8နာရီအပြင်စောင့်ဆောင်ပြီးတော့ဒီနေ့ဗန်းနဲ့ရောက်ခွင့်မလဲကြည့်နေရတဲ့ပြဿနာကြီးကလည်းအဲ့ဒီဟာရော့သွားဖို့တော့လူတို့တယောက်ချင်းကြည့်လိုက်ကြည့်ကြည့်ပေးနိုင်တဲ့ဒီလိုင်းကြီးဖြစ်ပါတယ်အခုပြောခဲ့တဲ့လေးချက်ကပါ
ဟုတ်ကဲ့ပါဆရာအခုလိုပြောဆိုရှင်းပြပေးတာအထူးပဲကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီအချိန်ရတဲ့အတော်တက်ပါတော့ကျွန်တော်ပြောခဲ့တာတွေကလည်းဒီ view web ဖြစ်ပေါ့နော်နားထောင်ကြမယ် PPT တက်အတိုင်းတာတစ်ခုထိအကျိုးဖြစ်စေလိမ့်မယ်လို့လည်းထင်ပါတယ်အခုပတ်သက်နေနေပြီးတော့ဒီလိုလူအတွက်ဒီလိုမျိုးလိုအပ်တဲ့အသိဉာဏ်ပညာချင်းဝင်ပေးဖို့လည်းလှုပ်ဆောင်ပေးခဲ့ဒီလိုလည်းကျွန်တော်ကျေးဇူးတင်ပါတယ်ဆရာ
ကိုဗစ်ရောဂါကာလအတွင်းစိတ်ကျန်းမာရေးဆိုင်ရာသတိပြုလိုက်နာလှုပ်ဆောင်တင်တာတွေအကြောင်းစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာဆိုးမင်းနဲ့ဆက်သွယ်မေးမြန်းခဲ့တာပါCOVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်ကာညဒိုင်းလိုင်းအစည်းအဝေးမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမယပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနှားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းကျဉ်းချုပ်ကိုတင်ပြပေးပါမယ်ရှင်။ကမ္ဘာတဝန်းခန့်မှန်းခြေလူ၁၀ယောက်မှာတယောက်နှုန်းကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြေရှိတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။ WHO ရဲ့ခန့်မှန်းချက်တွေအရကမ္ဘာလူဦးရေရဲ့ဆေးရခိုင်နှုန်းရောဂါကူးစက်နိုင်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့အရေးပေါ်ကျန်းမာရေးအစီအစဉ်ကြီးကဲမိုက်ကယ်ရိုင်ယန်ကတင်းလာနေကပြောပါတယ်။ကမ္ဘာနိုင်ငံအတော်များများကူးစက်မှုနှုန်းကွာပြီမဲ့ယောဂါဆက်ပြီးတော့ကူးစက်ပြန့်နှံ့နိုင်တဲ့အန္တရာယ်ရှိနေသေးတယ်လို့ရိုင်ယန်ကဂျနီဗာမြို့မှာပြုလုပ်တဲ့ WHO အလုံးမှုဆောင်34ဦးပါအစည်းအဝေးမှာပြောပါတယ်။COVID-19 ကူးစက်ခံထားရသူသမ္မတဒေါ်နယ်ထရမ့်ဆေးရုံကနေအင်ဖြူတော်ကိုပြန်ရောက်လာပြီးတဲ့နောက်မှာသမ္မတနဲ့မိသားစုကိုနိုင်မလက်ဆောင်ကြည့်ကူတာပေးမဲ့ဆေးအဖွဲ့လည်းအင်ဖြူတော်မှာရောက်ရှိနေပြီးဖြစ်ပါတယ်။သမ္မတရဲ့သမားတော်ကြီးဖြစ်တဲ့ဒေါက်တာရှောင်းကွန်လီကပဲဆေးရုံမှာတာဝန်ယူသလိုအင်ဖြူတော်မှာဆက်ပြီးတော့တာဝန်ယူမှာဖြစ်ပါတယ်။အရေးပေါ်ကူတာနိုင်တဲ့အနေအထားကတော့ဆေးရုံတည်ဦးလောင်းပြည့်စုံမှာမဟုတ်ပေမဲ့အင်ဖြူတော်ဆေးဝန်ထမ်းအဖွဲ့က24နာရီတာဝန်ထမ်းဆောင်မှာဖြစ်သလိုထိတ်တန့်ဆရာဝန်တွေသူနာပြုတွေနဲ့ဖွဲ့စည်းထားတာဖြစ်တယ်လို့လည်းသမ္မတရဲ့သမားတော်ဒေါက်တာရှောင်းကွန်လီကပြောပါတယ်။2020ခုနှစ်အတွက်ယူပါဗေဒာနိုဘယ်ဆုရှင်3ဦးကိုဆွီဒင်တော်ဝင်အကယ်ဒမီကနေဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။ဗြိတိန်သိပ္ပံပညာရှင် Roger Penrose ကအယ်ဘတ်အိုင်စတိုင်းရဲ့နိုင်ရှင်မှု theory ပေါ်မှာအခြေခံပြီးသင်္ချာနည်းနဲ့အာဂါတာတွင်းနဲ့ကြီးတွေရှိကြောင်းသက်သေပြန့်နိုင်ခဲ့လို့အခုလိုနိုဘယ်ဆုချီးမြှင့်ခံရတာပါ။သူကဒီနေ့ယူပါဗေဒာနိုဘယ်ဆုချီးမြှင့်ငွေတစ်ဝက်ကိုရရှိမှာဖြစ်ပါတယ်။ကျန်တဲ့နိုဘယ်ဆုရဲ့တစ်ဝက်ကိုတော့ဂျမန်လူမျိုး Reinhard Genzel နဲ့ American ကအန်ဒရီယာ Genzel ကရရှိပါတယ်။သူတို့နှစ်ဦးက Galaxy အလင်းတန်းဗဟုချက်မှရှိတဲ့ကြီးမားကျယ်ပြန့်လို့နဲ့တွင်းနဲ့ကြီးတစ်ခုကိုရှာဖွေတွေ့ရှိခဲ့ကြတာဖြစ်ပါတယ်ရှင်။တော်တာရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VUE ကိုအပိနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တို့ရရှိမြန်နေတကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.